Welcome to the Voice of America in Burmese.
Washington ရော view American တန်ကနေ2021 February 15ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ3240/48လိုင်းလိုမီတာ190လို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမှအင်ဂျင်နိုင်တဲ့အတူပြောပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြမှုတွေတနင်္လာနေ့မှာလည်းတိုးလာနေပါတယ်။ကချင်ပြည်နယ်မှာတော့ညချင်းနာမျိုးဆက်မှုဆောင်ရက်ကွက်ကပြစ်စစ်ဒဏ်အားပေးဆဲအောင်မှာစစ်တပ်ကနေလာရောက်တပ်ဆဲတာကိုဖယ်ရှားပေးဖို့အတွက်တောင်းဆိုဆန္ဒပြတဲ့ဒေသခံတွေကိုရဲနဲ့စစ်တပ်ကရဲရဲဘုံတွေတုံးပြီးလူစုခွဲခဲ့ပါတယ
်
တောင်းဆိုဆန္ဒပြသူရန်နဲ့ချင်ရှိပြီးည9နာရီခွဲတော့မှာမြေယူဘုံတွေစတုံးပြီးလူစုဆွဲခဲ့တာပါဆန္ဒပြသူတွေကိုအင်အားသုံးလူစုခွဲမှုအတွင်းဖမ်းဆီးမှုတွေရောရှိခဲ့ပြီးဒရင်တောင်9ရောက်လည်းဖမ်းခံခဲ့ရပါတယ်အခုလိုမြေကြီးနားမှာဆန္ဒပြတဲ့လူစုကိုစစ်တပ်ကနေဖြုတ်ခွဲနေချိန်မှာပဲမြို့ကြီးအတော်များများမှာတန်ချက်ကစစ်ကားတွေဝင်ရောက်နေရာယူလာခဲ့ကြပါတယ်တနင်္ဂနွေညနေပိုင်းမှာရန်ကုန်မြစ်ကြီးနားနဲ့ရခိုင်ပြည်နယ်စစ်တွေမျိုးတွေကိုဝင်ရောက်လာတဲ့စစ်ကားတွေကိုလူလူကတံပုံးတွေတန်ချောင်းတွေတီးပြီးမချေနဲ့ချောင်းပြတာဖြစ်ကြပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လူလူဆန္ဒပြပွဲတွေရန်ကုန်မင်းလေးနဲ့နေပြည်တော်အပေါင်းဝင်နိုင်ငံတော်ဝန်ကမျိုးတွေမှာဆန္ဒပြမှုတွေအရှိန်ဟုန်နဲ့ဆက်ဖြစ်ပွားနေပြီးနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့ဖမ်းဆီးထားသူတွေအများဆုံးပြန်လွှတ်ပေးဖို့ဝန်ထမ်းတွေအနေနဲ့စီရင်ဖောက်ရှားမှုမှာပါဝင်ကြဖို့တောင်းဆိုနေကြတာပါဆန္ဒပြပွဲတွေအတွင်းဆန္ဒပြပြည်သူတွေနဲ့အတူတော်တော်အမတချို့နဲ့အမှုပညာရှင်တွေခရီးရန်ဘာသာဝင်တွေလည်းစီတန်းဆက်လဲဆန္ဒပြခဲ့ကြတာပါဆန္ဒပြမှုတွေအရှိန်မြင့်နေချိန်မှာပဲစစ်အာဏာပိုင်တွေကအကြမ်းတမ်း13,000ကျော်လွှတ်ပေးလိုက်တဲ့အတွက်ပြည်သူတွေကြားဆွေးနွေးမှုတွေတိုးလာကြပါတယ်ညဘက်တွင်မှာအာဏာပိုင်တွေဘက်ကဖမ်းဆီးတာနဲ့ရက်ွက်တွေအတွင်းဘယ်ကမှမသိတဲ့လူစင်းတွေဝင်ရောက်လာနေတဲ့အတွက်မြို့တော်များများမှာပြည်သူတွေဟာစိုးရိမ်ထိတ်လန့်မှုတွေရှိလာပြီးရက်ရွာအလိုက်ကိုတူကိုထလုံခြုံရေးတာဝန်တွေယူလာကြပါတယ်။မြန်မာနိုင်ငံမှာအခုလိုဆန္ဒပြလူစုကိုစစ်အာဏာပိုင်တွေကဖြိုခွင်းမှုတွေလုပ်လာတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာတမန်ကြီးတွေကတနင်္လာနေ့မှာအကြေညာချက်ထုတ်ပြန်ပြီးတရားဝင်အာဏာယူထားတဲ့အစိုးရကိုဖြုတ်ချဖို့ဆန္ဒပြတောင်းဆိုတာတွေကိုစစ်တပ်ကအင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့တောင်းဆိုလိုက်ပါတယ်။နိုင်ငံရေးခေါင်းဆောင်တွေလူမှုအဖွဲ့အစည်းတွေကတက်ကြွဆုတ်ရှားသူတွေအစိုးရဝန်ထမ်းတွေကိုဖမ်းဆီးထိန်းသိမ်းတာနဲ့သတင်းသမားတွေကိုချင်းချောက်မှုတွေအတွက်ပြက်ပြက်သားသားရှုံချကြောင်းဒါအပြင်ဆက်သွယ်ရေးဖြတ်တောက်ပစ်တာအပါအဝင်မြန်မာနိုင်ငံသားတွေရဲ့အခြေခံရပိုင်ခွင့်တွေအတွက်သိပ္ပံကန့်တတ်မှုတွေကိုလည်းရှုံချအပြစ်တင်လိုက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီရရှိရေးလွတ်လပ်ရေးငြိမ်းချမ်းရေးနဲ့တရားဝါပြောရေးရှိဖို့လူလာနေကြတဲ့လူလူကိုထောက်ခံကြောင်းကနေဒါ၊ EU ၊ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံမှာတန်ယုံထားရှိတဲ့အဖွဲ့ဝင်နိုင်ငံတွေ၊ဒိန်းမတ်၊ချက်ပြည်သူသမရနိုင်ငံ၊ဖင်လန်၊ကင်တက်၊ဂျာမနီ၊အီတလီ၊နယ်သာလန်၊စပိန်၊ဆွစ်ဇာလန်၊ဗြိတိန်နဲ့အမေရိကန်နိုင်ငံတွေကမြန်မာနိုင်ငံဆိုင်ရာသံတမန်ကြီးတွေကထင်ရှားချက်ထုတ်ပြန်ပြောဆိုကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းရဲ့အကြမ်းကစပြီးပထမဆုံးချိန်ချင်းနဲ့တန်ချက်ကာကားတွေနဲ့စစ်ကောင်အများပြားရန်ကုန်ကိုဝင်ရောက်ခဲ့တဲ့ဗီဒီယိုဖိုင်တွေထွက်လာခဲ့ပြီးတဲ့နောက်မှာရန်ကုန်အမေရိကန်တန်ယုံကမြန်မာပြည်သူတွေလုံခြုံတဲ့နေရာမှာပဲနေကြဖို့တိုက်တွန်းလိုက်ပါတယ်။ဒါအပြင်မနေ့တနာရီကနေည9နာရီအတွင်းတယ်လီဖုန်းအဆက်အသွယ်တွေအဖြတ်တောက်ခံနိုင်ခြင်းရှိတယ်လို့လည်းသတိပေးကြောင်း Reuters သတင်းမှာဖော်ပြပါတယ်။စစ်တပ်က February 1ရက်မှာနိုင်ငံတော်တန်မင်ဂန်ဒေါန်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ကိုဖမ်းဆီးခဲ့တဲ့နောက်တနေ့မှာပဲအာဏာသိမ်းစစ်ကောင်စီရဲ့အမိန့်အာဏာကိုဖိဆန်းတဲ့ CDM ဖောက်ရှားမှုတွေစတင်လာခဲ့ပါတယ်။နောက်ပိုင်းမှာတော့ CDM ဖောက်ရှားမှုတွေနဲ့အတူရန်ကုန်မင်းလေးနေပြည်တော်အပါအဝင်နိုင်ငံတော်မှလူလူကလမ်းမော်ထွက်ဆန္ဒပြခဲ့ကြပါတယ်။အခုနောက်ဆုံးလေကြောင်းဌာနဝန်ထမ်းတွေပါဆန္ဒပြရတာကနေနိုင်ငံတကာလေကြောင်းလိုင်းခီးစင်တွေနှောင့်နှေးမှုဖြစ်နေတယ်လို့အစိုးရဝန်ထမ်းတွေအလုံးမစင်းနဲ့နေတဲ့အတွက်နိုင်ငံတွင်းယထာခီးစင်တချို့လည်းရပ်ဆိုင်းသွားတာတွေ့ရပါတယ်။စီရင်လှုပ်ရှားမှုကနိုင်ငံအနှံ့ကျေကျေတင့်တင့်ဖြစ်လာနေတာနဲ့အမျှအခုဆိုအာဏာသိမ်းစစ်ကောင်စီကCDM လှုပ်ရှားသူတွေအလုပ်ပြန်ဝင်ဖို့တိုက်တွန်းနေရတဲ့အထိဖြစ်လာတာကိုကြည့်ရင်ဒီလှုပ်ရှားမှုအောင်မြင်နေတာတွေ့ရတဲ့အတွက်အရှိန်ပိုမြင့်လှုံ့ဆော်ကြဖို့ အထွေထွေတပိတ်ပူးပေါင်းဆောင်ရည်ကော်မတီကအကြေညာချက်ထုတ်ပြန်ပါတယ်ဆစ်ဆက်ရှင်မျိုးဆက်ငင်းချင်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်ကိုမင်းကိုနိုင်ကလည်း CVM ပုတ်ရှားမှုကအခုသတင်းပတ်မှာတိတ်အရေးကြီးလာပြီဖြစ်ကြောင်းတတိပေးခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်ပြီးအရသာအစိုးရအ мян ပြန်ပေါ်လာစေရေးအတွက်ပြပရောက်မြန်မာနိုင်ငံသားတွေနိုင်စင်လိုလိုဆန္ဒထုတ်ဖို့ပြောဆိုနေကြပါတယ်။အာရှဒေသတလွာဂျပန်စင်ကာပူထိုင်းနိုင်ငံတွေမှာသာမကဗြိတိန်နဲ့ဥရောပဒေသတွေနိုင်ငံတွေကနေဒါနဲ့အမေရိကန်နိုင်ငံတွေမှာမြန်မာတွေဆက်ပြီးဆန္ဒပြနေကြပါတယ်။တနင်္လာနေ့မှာဝါရှင်တန်ဒီစီမြန်မာစစ်တမ်းရုံးနဲ့တမရအင်ဗျူရှေ့အပြင်ကော်လိုရာဒိုပြည်နယ်ဘက်မှာလည်းဆန္ဒပြကြပါတယ်။ကနေဒါအခြေစိုက်နိုင်ငံတကာမြန်မာတံဃာတော်များအဖွဲ့ဥက္ကဋ္ဌအရှင်ကောဝိဒါကတော့ပြည်ရင်းပြပကမြန်မာနိုင်ငံသားတွေအခုလိုတောင်းဆိုဆန္ဒပြတာတွေမြန်မာနိုင်ငံကတံဃာတော်တွေကုလသမဂ္ဂရုံးနဲ့တန်ယုံတွေစီသွားပြီးမြန်မာပြည်သူတွေကိုအကူအညီပေးဖို့ပြောကြားတာတွေအတွက်ပြပကတံဃာတော်တွေကလည်းထောက်ခံကြောင်းပြောပါတယ်။အာဏာသိမ်းမှုအကြောင်းပြတာဟာခိုင်လုံမှုရှိတဲ့အတွက်စစ်တပ်ကမြန်မာပြည်သူတွေလက်ထက်အများဆုံးအာဏာပြန်အပ်နှင်းဖို့ပါတောင်းဆိုလိုက်ပါတယ်
။ပြည်သူလူထုကနေပြီးတော့တခဲနဲ့နေပြီးတာတဲ့ဒီမိုက်တော်ကားကြီးကောတော်နဲ့အစိုးရကိုအာဏာပြန်အပ်ဖို့လို့တောင်းဆိုပါတယ်။ပြည်သူလူထုကတခဲနဲ့နေပြီးတာကဘာမှဆွေချင်းပြူချင်းမရှိပဲနဲ့အဲ့ဒါကိုဘာမှအကြောင်းမရှိပဲနဲ့ကိုရွှေစည်းဘွားအတွက်ထပြီးအာနန္ဒိန်ရဲ့ဒီဘုဇုံမြောင်းလည်းကိုလည်းဘုန်းတို့အလုံးတားမှစိတ်ကျင်ပြီးပါလေသူကတိုင်းပြည်ရဲ့မကောဆိုးအားပုဂ္ဂိုလ်တယောက်လို့တော့ဘုန်းတို့သတ်မှတ်လိုက်ပါပြီ
ဒါပြင်မြန်မာနိုင်ငံပြန်တဲ့အေဂျင်စီကိုဖမ်းဆီးထားသူတွေအများပြန်လွတ်ပြီးဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ပါမင်ကြားခဲ့ပါတယ်
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ50 kHz 83 ညဘိုင်းလိုမီတာ57 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်တနင်္လာနေ့နေ့နဲ့ခင်တဲ့အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျမအင်ဂျင်နိုင်ပါထိန်းသိမ်းထားတဲ့အတိုက်ခံကောင်းဆောင်အလက်ဆီနော်ဗယ်နီကိုအတုံးချပြီးအနောက်အင်အားကြီးနိုင်ငံတွေအနေနဲ့ရုရှားကိုထိန်းချုပ်ဖို့ကြိုးပမ်းနေကြောင်းရုရှားသမ္မတဗော်ဒီမီယာပူတင်ကတနင်္ဂနွေနေ့ကဆွဆွဲပြောကြားလိုက်ပါတယ်။ရုရှားကထုတ်လုပ်နိုင်ခဲ့တဲ့ COVID-19 ကာကွယ်ဆေးအပါအဝင်မကြသေးခင်ကရုရှားရဲ့အောင်မြင်မှုများစွာဟာရုရှားအစိုးရစန့်ကျင်သူတွေကိုစိတ်အနှောက်အယှက်ဖြစ်စေတယ်လို့လည်းပူတင်ကပြောဆိုခဲ့ပါတယ်။ပူတင်လိုလားတဲ့လူအုပ်စုတွေရဲ့ဗီဒီယိုဖိုင်အတွဲလိုက်တွေရုရှားအစိုးရထိန်းချုပ်ထားတဲ့သတင်းမီဒီယာတွေကနေထုတ်လွှင့်တာတွေအွန်လိုင်းပေါ်မှာဖြန့်ဝေမှုတွေမှာလူတွေကသူတို့ကိုအဲ့ဒီမှာပါဝင်ဖို့လှည့်ဖြားခံရတယ်ဆိုပြီးပြောဆိုနေခြင်းအခုလိုသမ္မတပူတင်ကပြောကြားခဲ့တာဖြစ်ပါတယ်။လူတချို့ကနေဒေသခံသတင်းထောက်တွေကိုပြောပြရမှာပူတင်ထောက်ခံတဲ့ပွဲတွေမှာပါဝင်ဖို့စက်ရုံအကြီးအကဲတွေကနေသူတို့ကိုရေးချွဲခြင်းအနည်းငယ်ပဲပေးခဲ့တယ်လို့ဆိုပါတယ်။ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကတော့ဒီဗီဒီယိုဖိုင်တွေနဲ့အစိုးရကြားပတ်သက်မှုလုံးဝမရှိဘူးလို့ပြောဆိုခဲ့ပြီးဆွဆွဲချက်တွေကိုပယ်ချခဲ့ပါတယ်ရှင်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပံ့ပိုးပေးထားတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအစီအစဉ်မှာပါဝင်ခြင်းမရှိဖို့ဆုံးဖြတ်ချက်ကိုထိုင်းအစိုးရကတနင်္လာနေ့ကကာကွယ်ပြောဆိုလိုက်ပါတယ်။အဲ့ဒီအစီအစဉ်မှာပါဝင်ခြင်းအပြင်ထိုင်းနေနဲ့ကာကွယ်ဆေးထိုးသွင်းဖို့အတွက်ပိုးကြီးကုန်ကြမယ့်အပြင်တည်ယူပို့ဆောင်ရေးအချိန်နဲ့ပတ်သက်လို့လည်းမတည်ကြာမှုတွေနဲ့ရင်ဆိုင်ရဖို့ရှိနေတယ်လို့ဆိုပါတယ်။ထိုင်းဆိုရဘက်ကပွင့်လင်းမြင်သာမှုမရှိတာကာကွယ်ဆေးဝယ်ယူဖို့အလွန်နှေးကွေးနေတဲ့အပေါ်မှာအတိုက်ခံနိုင်ငံရေးသမားတွေနဲ့ဆန္ဒပြသူတွေကဝေဖန်ထောက်ပြနေကြတာပါ။လူဦးရေ66%တန်းရှိတဲ့ထိုင်းနိုင်ငံမှာ COVID-19 ကပ်ရောဂါကူးစက်မှုနဲ့သေဆုံးသူအရေအတွက်နည်းပါးပေမဲ့ဒုတိယလှိုင်းကူးစက်မှုဒဏ်ကိုရင်ဆိုင်နေရတာဖြစ်ပါတယ်။တရုတ်ကတင်သွင်းတဲ့ Sinovac ကာကွယ်ဆေးနှစ်သန်းကိုတစ်လအတွင်းရှေ့တန်းမှာလုတ်ကင်နေတဲ့ကျန်းမာရေးလုပ်သားတွေကိုထိုးသွင်းပေးခဲ့ပေမဲ့အများပြည်သူအတွက်တော့ဂျွန်လရောက်မှအဆင်သင့်ဖြစ်မဲ့ထိုင်းနိုင်ငံတွင်ထုတ်မဲ့ AstraZeneca ကာကွယ်ဆေးကိုပဲစောင့်ကြရမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနောက်ထပ်ရိုဟင်ဂျာမွတ်စလင်3,000နဲ့4,000ကျော်ကိုလာမယ့်နှစ်ရက်အတွင်းဗာဆန်ချာကျွန်းကိုထပ်ပြီးပို့ဆောင်ဖို့ရှိကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူနှစ်ဦးကတနင်္ဂနွေနေ့ကပြောကြားလိုက်တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအစောပိုင်းကဗာဆန်ချာကျွန်းကိုစတင်ရွှေ့ပြောင်းခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း9,000လောက်ရှိနေပြီဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တန်းကျော်ဟာဘင်္ဂလားဒေ့ရှ်နယ်စပ်ကချိုးဖျက်ထားတဲ့တောင်ဆောင်တွေပေါ်မှာယာယီတက်စခန်းတွေစောက်ပြီးခိုလုံနေကြတာဖြစ်ပါတယ်။ Jongo Shipyame Rohingya Doka Derigu, Tanilani Ingani Rima, Timorine, Teyu Posa Bima Pitelu, Jita Bumujo, Russia Sataga, Yotagare, Rohingya Sode, Tonongo Lemakane, Sikansi, Chike, Bujo Muchi, Nia Langaro, Ana Bengi Petamazo, Yotare, Tumeguma, Bingladish Yonide, Doka Deri, Piankoye, Bingladish Soyane, Ninai Sound Yat Domelu, Ketuin Yotagare. တနင်္လာနေ့နဲ့ကင်းတဲ့ရင်စီစဉ်ကိုဒေါက်ခင်မြို့တက်နဲ့အတူကျမအင်ဂျင်နိုင်ကတင်ဆက်ခဲ့တာပါအခုတော့မြန်မာသတင်းလွှာရင်းနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်ဖီယိုအင်မြန်မာပိုင်းစီစဉ်တွေကိုဆက်ပြီးထုတ်ပြန်ပေးနေပါတယ်ကျမဆူမြတ်မမပချင်းပြည်နယ်မှာစန္ဒပြသူတွေကိုမျက်ရည်ယူပုံနဲ့တုံပြစ်ခတ်လူစုခွဲတဲ့တွင်ကိုဆက်လက်တင်ပြပါမယ်
ကချင်ပြည်နယ်မြစ်ကြီးနားမြို့စက်မှုဆောင်ရပ်ကွက်ကတရစစ်တပ်အားပေးဆက်ယုံမှစစ်တပ်ကလာရောက်တပ်ဆွဲတာကိုဖယ်ရှားပေးဖို့တောင်းဆိုဆန္ဒပြတဲ့ဒေသခံတွေကိုရဲနဲ့စစ်တပ်ကမျက်ရည်ယူပုံးတွေအပြင်ပြစ်ခတ်လူစုခွဲတဲ့အတန်ဖြစ်ပါတယ်ခြေအစ်စ်လာရာဘာဂျီလာစရာမသိရပါပေမဲ့ဒီခါမှကြောင့်ဒဏ်ရာရသူတချို့ရှိခဲ့ပါတယ်အခြေအနေကိုတိုက်ရိုက်ထုတ်ပြန်နေတဲ့သတင်းတောင ไอ้มาสนับจ้างนี่แหละกระชินเดต้ากันกูลาจ่ากับวิโอเอ็มมาไว้กูเปล่าไปเลยกูน่ะอีคอยละมาตัวนี่อยู่คงได้สับพี่ตาตัวอะคูที่สลับพี่นี่นะวันนั้นนี่อยู่คงจะโน้ตปีจูบุชูสันดาทุกคนดูเลยว่าดูสุขเลยตัวบ่บ่ตัวนี้ปีนี้ที่ทางนี้จะจามอ่ะพี่ตาไอ้ที่น่ะแต่ยังยังดูเลยว่าดูเลยเนี่ยมีอะไรบ่ยังยังจะอะไรบ่ยาวตรงเส้นเนี่ยดีเจ้าชีวิตเนี่ย
รู้มีอยู่บ่เนาะแต่ชูมีอะไรดูดันเดี๋ยวสิสัตว์อะไรที่ตาบ่ตัวเนี่ยเจ้าอะไรจะโน้ตดีเนี่ยเนี่ยเราอาจจะดูเนี่ยก็อาจจะคิดเนี่ยสนับยาดูเลยก็เนี่ยอยู่บ่เนี่ยต้องรู้สึกเข้ากันไปเนี่ยเนี่ยมาสนับใจเนี่ยเส้นไหนเข้าที่รู้สึกไม่เข้าได้บ่าวอ๋อรู้ว่าไม่เข้าได้รู้คุณจะโน้ตดูอะไรแบบนี้ตัวละดูดีว่าเราเนี่ยเส้นอะไรคนไหนเข้าได้รู้ตั้งเนี่ยอะไรรู้เอเชียอ่ะจะโน้ตรู้
เนี่ยเส้นนี่เรามาติดเจนไปเนาะเอลูเอลูคือเราจุดนู้นเส้นนี้ติดเจนเราปีนี้ครับอะคือกูล่าจะเอาดีเบกินเราจะเนี่ยมาชิเนียล่ะใช่อะคือจุดนู้นเบกินเนี่ยมาจุดนู้นที่สุดแล้วที่เราจุดนู้นว่าสังกัดทุกคนอย่างมีชั้นสุดสังกัดทุกคนมีความทันยุ่งมาจุดนู้นทุกคนเนี่ยยังรู้ชื่อไม่ใช่เราจุดนู้นว่าจุดนู้นว่าเดี๋ยวเนี่ยต้องมีดูเรื่องที่ดีสุดจุดนู้นเต็มมือมาชีเรื่องอีพีซีอย่างนี้มาดูวันวันท้าที่ตัดปีอ่ะ มีลำไปได้ลำนี้ลำไปได้สาชิวก็น่าอะไรอย่างเงี้ยที่ดีเนี่ยอะไรสังกัดทุกคนเนี่ยบ่มีส่งตัวเรื่องลำมาจีบ่สุดท้ายบุญลำมาจีเอวันนี้ไปเดี๋ยวที่เราติดตัวเอลิซิโยเลี้ยงเชี่ยที่บ่มาติวเอที่เช็ดไปเดี๋ยวที่เราลำนี้ดาวิดตัวเราดูดูมีเอาไปทำอะไรจนเราติดตัวจ้าใช่ไหมมีมาสุดท้ายยังไงบ่
สมมุติว่าถ้าอาเป้ใช้ยงชิมาสนับจานี่เด็กกูลาจ่าเทปารีเนจินามาชีเดียถ้าอาเป้ใช้ยงต้องกูโก้ชะตากาสวยยาวแต่สวยเกว่าเลยถ้ากูไม่จีน่าเด็กที่ตาขันนี่เนี่ยแต่จ้ามาเนี่ยเนี่ยปีเลยอันโลปีซีจีเพื่อการจ้าเวนี่ปีเกวิเม่สมมุติว่าจะกว่ากันเดี๋ยวเสร็จถ้าอาเป้ใช้ยงกิสาเซมบีเกวุโลเนจินาตระหนี่จานี่ก็เอเดดาโจสายไม่มารังก์เชื่อใจว่าเลย ฉันว่ามีจินามาจะเคยยงต้องยงบ่เนาะอีพีซีจะเคยยงต้องยงตัวเสตตาเดียวไว้เนี่ยบ่เนี่ยไว้เนี่ยลายมาเนี่ยอยู่ท่าเลยบ่เนาะยันที่เอาอีพีซีเอที่เป็นกับไม่น่าอีพีซีเอที่เป็นกับโอ้จันนั้นเราสมุสมุตรงอีพีซีเอบ่เนาะแต่แม่มันนี่อันนี้เอาไปไปดูมังทุไลโอที่เป็นกับยันที่เอาอีพีซีเอหรอปีซีจีอันนี้ไปดีมา มันนี่อันนี้เป็นเช่นแม้สุดท้ายเพลย์ว่าเลยดีมันเนี่ยจะเราไม่น่าจะหาอะไรดีลูกเบ้ปีดูเลยเนี่ยสนับยาเลยจะไปเสจจังเนี่ยปีซีจีเรียนนี่ดีมาเอ้ยลูทูเอียเนี่ยตัวเพลย์ชาบีไลเด้แต่แม้จริงยังมีบางที่น่าสงสัยคือเส้นมุ่งตรงตะคูจ้ารอกลุ่มมาเพลย์ชาลูไม่เอาปีซีจีอะไรนี่ลูไม่เอาอินปีซียังอันนี้ทั้งเดียวลูปีดูเลยต้องสวยแต่แม้สุดท้ายเดียวตัว ปีดูเลยเปลี่ยนมาดูว่าเปลี่ยนไหมลูกเปล่าเลยปีดูเลยอะไรเสร็จแล้วเปลี่ยนมาปีดูเลยเปลี่ยนไหมลูกเปล่าเลยใช่ไหมนี่มาปลุกมาหนีไหนลูกไม่ได้เลยใช่ไหมปีซีจีดูหนีไหนลูกไม่ได้ลูกดูว่าเปลี่ยนว่าเลยบ่เนาะเปลี่ยนว่าเลยดูว่าเช่นไหนตัวนี้ดูว่าย้ำเท่าไหร่ไม่คิดได้จำลูกเช่นไหนดูซาบีมาผิวเข้มมาผิดได้เท่าไหร่จำเลยจำจ้าเลยปีว่าเช่นไหนจ้าเราจะเก็บไว้แต่งกายหรือย่อแก่กายหรือย่อชุกกายหรือย่อลาบีมาดี
ဒါပေမဲ့သူတို့ကခုတော့နိုင်ဝက်တော့ line ပြုတ်ကျသွားရင်မှသူကဖမ်းခံရတဲ့အခြေအနေမျိုးပုံရိပ်ကိုမြင်တွေ့လိုက်ရတယ်ပေါ့လေ
ဖမ်းဆီးခံရတဲ့သတင်းတောက်တွေကတော့ EPN သတင်းဌာနကကိုရန်အောင်ကိုဝေရန်မြစည်းမသတင်းဌာနကကိုဆိုင်လက်အောင် 74 media ကထွက်အောင်နဲ့ North Side တို့ဖြစ်ကြပါတယ်ရှင်ကျွန်မဆွေမြတ်ပါမှာ
ကျွန်တော်ညံဝင်းအောင်ပါခင်ဗျာစစ်တပ်ကအာဏာသိမ်းယူထားတဲ့မြန်မာနိုင်ငံမှာစန့်ကျင်ဆန္ဒပြမှုတွေနေ့စဉ်ရက်ဆက်ပေါ်နေကြမှာပဲပြည်တွင်းကပြည်သူတွေနဲ့တရားရေးရှိချောင်ပြသဖို့နဲ့စစ်တပ်ကြီးစိုးတဲ့အုပ်ချုပ်ရေးစနစ်အမြန်အဆုံးတတ်ရေးနိုင်ငံတကာဖိအားတွေပို့တိုးပေးဖို့အမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာမြန်မာပြည်တောင်းဆိုဆန္ဒပြကြတဲ့အကြောင်းကိုပြောပြပါမယ်။ Washington DC မြို့မြန်မာစစ်တပ်ရုံနဲ့မြန်မာတန်ရုံရှိတို့မှာလူအင်အား300ဝန်းကျင်လောက်တနင်္ဂနွေမွန်းလွယ်ပိုင်းကလာရောက်ဆန္ဒပြကြတယ်လို့အဲဒီဆန္ဒပြပွဲကိုကိုယ်တိုင်တွားရောက်တင်ယူနေတဲ့ VOA သတင်းတော်ဦးခင်မောင်စိုးမင်းကရှင်းပြပါတယ်
။အခုမြန်မာဒီမိုကရေစီအင်အားစုများတွင်ရဲဆိုပြီးတော့သူတို့ဖွဲ့စည်းပြီးတော့ဆန္ဒပြကြတာပါသူတို့ရဲ့တောင်းဆိုချက်တွေကတော့ဒေါ်အောင်ဆန်းစုကြည်ရဲ့သမ္မတဦးဦးမြင့်ရဲ့ဖန်စီခံအလုံးအမြန်ပြန်လှုပ်ပေးရေး2020ရက်တော်ကွယ်ချက်ချင်းအသိအမှတ်ပြုရေးနောက်ပြီးစစ်တပ်ကိုစစ်တမ်းလျောက်ပြန်သွားရေးအဲ့ဒါတွေပဲအဓိကတောင်းဆိုချက်ပါတယ်နောက်ဆုံးတစ်ချက်ကတော့တိုင်းရုံးမိသားစုတွေအနေနဲ့ပြည်သူ့ဘက်ဒီမိုကရေစီအင်အားစုဘက်တွေအများဆုံးကူအောင်ကြဖို့ဆိုပြီးတော့သူတို့တောင်းဆိုကြတာတွေတွေ့ရပါတယ
်အလားတူကိုလိုရာဒိုပြည်နယ်ရဲ့တွတ်တော်အဆောက်အုံရှိမှလည်းရာသီဥတုဆိုးရတဲ့ဂျားကပဲမြန်မာနဲ့တိုင်းရင်းသား60ဝန်းကျင်ဆန္ဒပြခဲ့ကြောင်းဦးလိုင်မိုးတန်းက VOA ကိုပြောပါတယ
်ဒီကဲမဲ့အောက် -10 လောက်ထဲမှာမြန်မာနိုင်ငံကကျွန်တော်တို့ရဲ့ပြည်သူတွေနဲ့တသားတည်းရှိတောင်ပြသခြင်းနဲ့အတွက်ကျွန်တော်တို့တန်ကြန်ခံပြီးတော့နေ့လည်း7နာရီရတဲ့တနာရီဒီတိုင်းရင်းသားလူမျိုးပေါင်းစုံဆန္ဒပြပါရခင်ဗျအဓိကတောင်းဆိုတာကတော့အမေရိကန်သမ္မတကြီးကိုမြေတားရက်ခံတာကတော့မြန်မာနိုင်ငံအတွင်းမှာပြည်အနာရှင်တွေရဲ့အာဓမအကြမ်းဖက်နှိမ်သိမ်းနေတာတွေကိုစီရေးအရာအမြန်ဆုံးအရေးကြီးပေးဖို့ကျွန်တော်မြေတားရက်ခံတယ်အများပြည်သူတွေရဲ့နေခဲ့တဲ့အမဲတွေကိုလေးစားဖို့အဲဒီလိုအတွက်အမေရိကန်နိုင်ငံကလည်းတန်နိုင်တဲ့နေရာနဲ့အစွမ်းကိုကူညီပေးဖို့နောက်တစ်ခုကတော့သံမြင့်သိမ့်သိမ့်ခံရတဲ့ပါလုံးကိုချက်ချင်းလွတ်ပေးဖို့ဆန္ဒပြပါရခင်ဗျာ
တခါမြန်မာအများစုရှိရာအိန္ဒိယနာပြည်နယ်ဖိုဝဲမြို့မှာလဲချင်းကရင်ကချင်နဲ့ဗမာစုစုပေါင်းလူတရာဝန်းကျင်လောက်စုဝေးပြီးမြန်မာပြည်သူတွေလက်ရှိရင်ဆိုင်ရတဲ့ဘေးအန္တရာယ်တွေကင်းဝေးပါစေကြောင်းစူတောင်းမေတ္တာပို့ခဲ့ကြတယ်လို့အဲ့ဒီပွဲမှာပါတဲ့မတ်လီဒီယာဝင်းကပြောပါတယ
်အဲမြန်မာပြည်မှာစစ်စိုးရကနေကြောအနာတိမ့်ဆက်ပြီးတဲ့အခါကျတော့အားလုံးကဒီဖြစ်စဉ်နှိမ့်ဆက်မှုတွေကိုဆက်တိုက်ဆက်တိုက်ခံစားလာကြတဲ့အခါကျတော့ကျမတို့အနေနဲ့ဒီအမေရိကန်နိုင်ငံမှာရှိပေမဲ့တည်းပေါ့နော်ကျမတို့မြန်မာပြည်မှာလည်းအဲဆွေမျိုးသားချင်းတွေရှိကြတဲ့အခါကျတော့ဟိုထပ်တူထပ်မြသူတို့နဲ့ခံစားရပါတယ်ဆိုရအောင်ကျမတို့ကနေပြီးတော့ဖော်ပြခြင်းနဲ့ဟိုကိုတက်နိုင်တဲ့နေရာကနေပြီးတော့ပေါ့နော်ကျမပြည်အတွက်ကိုဆုတောင်းပေးတာပေါ့နော်
နယူးယောက်မြို့ကမြန်မာပြည်ကလည်းလာမယ့်ရက်အတွင်းကုလသမဂ္ဂရုံးချုပ်ရှိတောင်းဆိုဆန္ဒပြကြဖို့ရှိကြောင်းသိရပါတယ်ခင်ဗျာ
ဒီ UI American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဒီကိစ္စမှာတော့ဆက်တဲ့မြင်ရတဲ့ဒီကတော့တီထောင်စုလွတ်တော်ကုစားပြုကော်မတီအဖွဲ့ဝင်ပေါ့နော် NLD ရဲ့ရန်ကင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်စင်မောင်ဖြစ်ပါရှင်အဲ့တော့အခုမက်စစ်မောင်တို့ဒီတီထောင်စုလွတ်တော်ကုစားပြုကော်မတီကနေပြီးတော့ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်အမတ်တွေနောက်တန်အရာရှိတွေပေါ့နော်အထူးသဖြင့်ကုလသမဂ္ဂမှာဒီမြန်မာနိုင်ငံကုစားပြုနေတဲ့တန်အမတ်တွေအနေနဲ့အခုတီထောင်စုလွတ်တော်ကုစားပြုကော်မတီကိုတာဝန်ခံဖို့ပေါ့နော်ပန်ချောင်းလွှာကိုထုတ်ပြန်လိုက်ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီမှာတောက်ကြလေးကကျင်းပသွားတဲ့အစည်းအဝေးမှာတော့ကလည်းဒီမြန်မာတန်အမတ် ဒီဥငင်းသူကနေပြီးတော့ပေါ့နော်သူပြောသွားတဲ့အချက်တွေဟာအာမြန်မာနိုင်ငံကိုကိုစားမပြုတဲ့အပြင်ကိုအခုဆက်အနာတင်လိုက်တဲ့ဒီစစ်ကောင်စီကိုပဲကိုစားပြုပြောသွားတယ်ဆိုတာမျိုးလဲဒီထုတ်ပြန်ချက်ထဲမှာထောက်ပြထားတယ်ဆိုတော့အခုလိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကနေဒီမြန်မာတန်အမတ်တွေကိုတန်ကြားသွားပေါ့နော်ထုတ်ပြန်ရတဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုတွေဘလို့ရှိလာမလဲရှင
်ပထမဆုံးပြောချင်တာကကျွန်တော်တို့ပြည်သူပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဒီမြန်မာနိုင်ငံရဲ့အခုလက်ရှိအခြေအနေမှာပြည်သူလူထုကနေပြီးတော့ဓာတ်ရိုက်သူတို့ရဲ့လွတ်လပ်တဲ့စိတ်တဘောထားတွေကနေပြဆင်းပေါ့နော်ဓာတ်ရိုက်နေပြီးတော့ရွေးကောက်တင်မြောက်ခံထားတဲ့ပြည်အောင်စုလွတ်တော်ကိုယ်စားလှယ်300ကျော်နဲ့နော်ရဲ့မန်ဒိတ်နဲ့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်တယ်အဲ့တော့ဒီအထုတ်ချအာဏာကပြည်သူလူထုထံကနေပြီးတော့ဆင်းသက်တယ်ဆိုတဲ့အခြေခံသဘောတရားအရဒါကျွန်တော်တို့ဒီပြည်သူလူထုကိုကိုစားပြုပြီးတော့ပြောနေတာဖြစ်တယ်ဆိုတော့ဒါကြောင့်မို့လို့အခုဒီဗိုလ်ချုပ်ကြီးမင်းအောင်နိုင်ရဲ့အာဏာသိမ်းစစ်ကောင်စီကြီးရွေးကောက်တင်မြောက်ခံထားရတဲ့အစိုးရစီကနေပြီးတော့သူတို့မကြာခဏကိုးကားနေတဲ့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါအရေးပေါ်ဒီအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေနဲ့မညီညွတ်ဘဲနဲ့ unconstitutionally ပေါ့နော်မညီညွတ်ဘဲနဲ့အာဏာသိမ်းရတာဖြစ်တယ်။ဒါကြောင့်မို့လို့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရလည်းသူတို့ရဲ့အာဏာသိမ်းမှုမှာအာဏာသိမ်းဟိုအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေနဲ့မညီညွတ်တဲ့အတွက်ဒါရာဇဝတ်မှုမြောက်တယ်ဒါနိုင်ငံတော်ပုံကံမှုမြောက်တယ်တရားမဝင်ဘူးဒါကြောင့်မို့လို့ကျမတို့ကအခုဒီအာဏာသိမ်းစစ်ကောင်စီရဲ့ကိုစားနော်ခန့်အပ်ပြီးတော့ခန့်အပ်ပြီးတော့ကိုစားပြုပြီးတော့ပြည်သူလူထုရဲ့မန်ဒိတ်ကိုကိုစားမပြုဘဲနဲ့ပြောသွားတဲ့ခုနတန်မန်ကြီးရဲ့စကားတည်းတရားမဝင်ဘူးခုနပြည်သူလူထုလည်းသူ့နောက်မှာရှိမနေဘူးအခုဘာကြောင့်ရှိမနေဘူးလို့ကျမတို့ပြောနေနိုင်လဲဆိုလို့ရှိရင်အခုပြည်သူလူထုကတခဲနဲ့နော်ဟိုပြောရမယ်ဆိုလို့ရှိရင်ကန့်ကွက်နေကြတာဖြစ်တယ်စစ်အာဏာသိမ်းမှုနော်အရွယ်မျိုးစုံကနေပြီးတော့ကန့်ကွက်နေကြတာဖြစ်တယ်။ဆိုတော့ဒီဟာကတက်တည်ပြနေတယ်။အဲ့တော့တရားဝင်မှုနိုင်ငံတကာနိုင်ငံအနေနဲ့ဆက်ဆံတဲ့အခါမှာ internal legitimacy external legitimacy ရှိပါတယ်။ sovereignty နဲ့ပတ်သက်လို့ရှိရင်လည်းဒီအတိုင်းပါပဲ။ပြည်တွင်းမှာတက်ရောက်တဲ့အထုတ်ချအာဏာ၊ပြည်ပမှာတက်ရောက်တဲ့အထုတ်ချအာဏာရှိပါတယ်။အဲ့တော့ဒီအဖွဲ့အစည်းတွေဟာဒီအထုတ်ချအာဏာနှစ်ခုလုံးကိုကျွန်တော်တို့ကကိုစားမပြုဘူးလို့ပြောချင်ပါတယ်။ဘာကြောင့်လဲဆိုရင်အခုဒေါက်ဆန်းစုကြည်ဟာနိုင်ငံသားရေးဝန်ကြီးဖြစ်ပါတယ်။ထိန်းသိမ်းခံရစေဖြစ်တယ်အဲ့တော့ဒီမှာရှိနေတဲ့ဒီဒီဘက်မှာရှိနေတဲ့တန်ခင်းတမန်ခင်းမှာရှိနေတဲ့တာဝန်ထမ်းဆောင်နေတဲ့သူတွေအကုန်လုံးကတစ္ဆာခံရမှာဒီသူတို့ရဲ့ဝင်ကြီးဖြစ်ပါတယ်ပြည်တော်စုဝင်ကြီးဒေါက်ဆန်းစုကြည်ဖြစ်ပါတယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော့နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်ခန့်အပ်ထားခဲ့တဲ့တန်တမန်တွေဖြစ်ပါတယ်ဆိုတော့ဒါကြောင့်မို့လို့ဒီစစ်အစိုးရကိုအဲ့တော့ဒီအတွက်ကြောင့်မို့လို့ကျွန်တော်ဆိုလိုချင်တာကလက်ရှိဒီကမ္ဘာတနံတရားမှာရောက်ရှိဖွင့်လှစ်နေတဲ့ဒီတန်ခင်းတမန်ခင်းတန်တမန်တွေအားလုံးဒီမတရားထိမ့်သိမ်းခံရတဲ့မတရားအာဏာသိမ်းခံရတယ်ပြီးတော့ဒါပေမဲ့ပြည်သူလူထုကတော့သူတို့ကိုအခုချိန်ထိသူတို့ရဲ့ခေါင်းဆောင်တွေဖြစ်အစိုးရဖြစ်အတိမတ်ပြုနေကြဆဲဖြစ်တယ်အဲ့တော့ဒီလိုဆိုပြည်သူလူထုကပေးထားတဲ့အချုပ်ချာအာဏာအပေါ်မှာတော့အခုနိုင်ငံတကာကလည်းဒီစစ်ဆိုးရွားကိုဆန့်ကျင်နေဆိုတော့ပြည်ပမှာလည်းသူတို့ရဲ့အချုပ်ချာအာဏာရဲ့တက်ရောက်မှုဟာအမတန်မှချိနဲ့နေပါတယ်ဒါကြောင့်မလို့နိုင်ငံတကာရောက်နေတဲ့မြန်မာတန်တမန်တွေကိုအကြောင်းကြားစာတွေလုပ်ပြီးတော့ဟိုပေါ့နော်သတင်းပို့တဲ့အကြောင်းကြားတဲ့ကိုယ့်ကိုခန့်ခဲ့တဲ့နိုင်ငံသားရဲ့ဝင်ကြီးနော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပေါ်မှာပဲဒါသူတို့တစ္ဆာအောင်တည်ရမှာဖြစ်တယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒီပြည်သူစီယာမန်ဒိတ်ရတာလေပြည်သူလူထုစီယာမန်ဒိတ်ရတာဖြစ်တယ်ပြည်သူလူထုရဲ့တရားမဝင်မဲတွေနဲ့ရွေးကောက်တင်မြောက်ခံရတာဖြစ်တယ်ဒါကြောင့်မို့လို့ကျွန်တော်ဒီစာအုပ်ထုတ်ပြန်တယ
်ဟုတ်ကဲ့အဲ့တော့တကယ်လို့စစ်ကောင်စီကဒီတန်အမတ်တွေကိုသူတို့ညွှန်ကြားချက်ပေးမယ်ဆိုရင်တစ်ဖက်မှာလည်းပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကနေပြီးတော့ဒီကိုရဲ့ဒီပြည်သူတွေရွေးကောက်ထားတဲ့ပြည်ထောင်စုလွှတ်တော်ကိုပဲကိုစားပြုဖို့ပေါ့နော်အခုဒီအစိုးရကိုပဲဒေါက်ဆန်းစုကြည်တို့အစိုးရကိုပဲကိုစားပြုဖို့ဆိုရင်တန်တမန်တွေဘက်ကဒီစစ်ကောင်စီရဲ့ညွှန်ကြားချက်တွေသူတို့ဘယ်လိုတုံ့ပြန်တင်လဲ
ဒါတော့မလိုက်နာခြင်းအပြင်တုံ့ပြန်လို့ရပါတယ်နောက်ပြီးတော့အခုဆိုလို့ရှိရင်ဟိုကျွန်တော်တို့ဒါသူတို့အခက်ခဲဖြစ်အောင်တော့လုပ်နေတာတော့မဟုတ်ပါဘူးဒါတန်တမန်ဝန်ထမ်းတွေဟာကိုယ့်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ဒါဟာအကောင်းဘယ်ဟာအဆိုးလဲဆိုတာအာဒါသူတို့ဟိုတည်နိုင်တဲ့လူပုဂ္ဂိုလ်တွေဖြစ်ပါတယ်နော်ဆိုတော့အခါကျတော့သူတို့ရဲ့ဟို rationality ကိုကျမတို့လေ့လာတယ်နောက်တစ်ခုကကျတော့သူတို့ရဲ့အတိုင်းအတာပေါ်မှာထားရှိတဲ့တစ္ဆာဆောင်တင်မှုကိုကျမတို့တန်လျာမဖြစ်ဘူးအဲ့တော့ဘယ်လိုပဲနိုင်ငံရေးဖိအားတွေကြောင့်ပဲဖြစ်ဖြစ်ပေါ့နော်ဒါဟိုဘသူကတရားဝင်လဲဘသူကတရားမဝင်ဘူးဆိုတာအာသူတို့သိပါလိမ့်မယ်ဒါကြောင့်မို့လို့ဒါလေးကိုတစ်ချက်အတန်တမန်အနေနဲ့တောက်ခံပေးကြဖို့လို့ ਨੇ ဒါရိုးရိုးရှင်းရှင်းလေးပါပဲအာနာပီဇန်လေဆိုတာရိုးရိုးလေးပဲမလိုက်နာကြဘူးပဲဒီစစ်အစိုးရရဲ့အတန်ခိုင်းတာတွေမလုပ်ဖို့ပဲဒီတိုင်းမင်းပုံနေနေကြားနေနေအဲကိုယ့်ကိုလည်းမထိခိုက်မင်းနဲ့ကျွန်တော်တို့ဆက်ပြီးတော့နေလို့ရတဲ့အနေအထားမျိုးတွေရှိပါတယ်ဒါကျင်ညာချက်တွေကတော့ဟိုညွှန်ကြားချက်တွေကတောင်းအောင်လာပါလိမ့်မယ်ဒါတွေကိုကိုယ့်ရဲ့ rational နဲ့ကိုယ့်အသိမှုနဲ့ကိုယ့်တန်တမန်လောက်ပိုင်ခွင့်နေတယ်ကျွန်တော်တို့ဟိုတန်းကြီးကိုကဲတင်နိုင်တာတွေတန်းကြီးရဲ့ဟိုဒီစစ်အုပ်ချုပ်ရေးရနေပြီးတော့လုံမြောက်ဖို့လုပ်နေတာတန်တမန်တွေမှာအခွင့်အရေးအများကြီးရှိနေပါတယ်
เออตั้งแต่นี้ก็จิ้มบ้าตัวเลยคุณธรรมก็ลุกไปกองสีมาทุกสีเว็บบอนน้องยิ่งมาในเงี้ยเนี่ยประเทศเอริเอเยบอทุกสีเว็บมาสูงเลยดีดีเต็งแต่เมื่อจีก้านี่บีโร่ดีดีเราสูงลดต่อกุซาบิวคอมมิตี้เป็นจ้าวบอนน้องเอริสาวเลยคือแพทย์ตัวเลยสูงร้อเออคุณธรรมก็แบบก้าดีดีเราสูงลดต่อกุซาบิวคอมมิตี้กูตัวที่แม่จิ้วท้าเลยสูงเลยแต่บอมอยู่เลยตัวเราเออดีดีเราสูงลดต่อกุซาบิวคอมมิตี้เนี่ยในเงี้ยก็มาเลยที่เอเวดีในเงี้ยกุซา
Kong Song Nene, Sweeney Book, Piano Babu, Piano Babu, now we are democracy, go Piano, we are restored, then you didn't say, and then I got what we're beating up, or down to me that actually. But I'm not sure about Dodina, Tigasa, and I think Sikong Singing and Ninia Tata Lobo. That's what Rudo let Dame, Dandy Dole, and Pavia who be the Ruby, Lamo 20 are a case, no, Dari Nina movie, Tinja Lalushin Tina, I mean, and now we're going to see why it's in the board. That's still so yet, Josie Waro.
ဒီညီမနိုင်ငံမှာဆရာနာသိင်းနေပတ်သက်ပြီးတော့အခုလူခွင့်ရေးကောင်စီကနေပြီးတော့ဆုံးဖြတ်ချက်ချလိုက်တယ်ပေါ့နော်အဲ့ဒီရဲ့ဆုံးဖြတ်ချက်တောက်ချာနေကသူတို့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်တွေထဲမှာပါတဲ့ချက်တွေအရဟောလောက်ဒီအရေးပါလဲရှင်
ထူးခြားတာကတော့ခုနအမြဲတမ်းကန့်ကွက်ရဲ့စန့်ကျင်ပြီးတော့ဒီကာစီလုံးတွေတဲ့တရုတ်နဲ့ရုရှားကိုယ်တိုင်ဟိုပေါ့နော်ပြည်တွင်းရေးလို့ပြောပေမဲ့လည်းတစ်ဖက်ကလည်းဒီဟာကိုဟိုသွားဖို့လို့ဆိုပြီးတော့သူတို့ပြောသွားတဲ့အချက်ထဲမှာကျွန်တော်တို့သတိထားမိလိုက်တာရှိပါတယ်ဟိုပြောမယ်ဆိုရင်အခုမြန်မာပြည်ရဲ့ဖြစ်နေတဲ့အနေအထားဟာဟိုပြည်တွင်းရေးဆိုပြီးတော့တကယ်တော့ပြစ်ထားမယ်အနေအထား ပါပြည်သူတွေဟိုပါချင်းချောင်းနေရဖြစ်ရဖြစ်တယ်မင်းတို့ဘလို့ပဲရွေးကောက်တာရွေးကောက်တာမင်းတို့ပေးတဲ့မဲနဲ့ရွေးထားတဲ့သူတွေဘာလို့တိတ်လို့လို့လို့ရတယ်ဆိုတော့ message ကိုတခြားရောက်ဒါအတိမတ်ပြီးပါလိမ့်မယ်နားလည်ရလိမ့်မယ်လို့ကျွန်တော်နားလည်ပါနောက်တစ်ခုကျွန်တော်ဒီကနေပြောတဲ့စင်ပြောချင်တာကအတရုတ်နိုင်ငံအနေနဲ့လည်းမြန်မာပြည်ရဲ့ဒီမိုကရေစီဖြစ်ထွန်းမှုကိုဘာမှထူးထူးဆိုရင်ရမှာမရှိပါဘူးကျွန်တော်တို့ခေါင်းဆောင်ကကျွန်တော်တို့ရဲ့နိုင်ငံရေးပေါ်လစီမှာလည်းရှိထားပြတာဖြစ်တယ်ကျွန်တော်တို့ကအင်ဂျင်နားချင်းနဲ့နော်ထိုက်တဲ့နဲ့ဆက်ဆံရေးကော
ဒီဒီမိုကရေစီအတွင်းကူးပြောင်းရေးမှာလည်းဒီအပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုနဲ့ထောက်ခံမှုတွေကိုလည်းအိန္ဒိယကျန်နိုင်ငံတွေနဲ့ဆောင်ရွက်ပေးဖို့ကျွန်တော်အနေနဲ့နေ့တိုင်းရက်ခံလိုပါတယ်ကျွန်တော်တို့ဒီဒီပလိုမက်တစ်ချန်နယ်တွေကအနေနဲ့ဒီသတင်းစကားတွေကိုကျွန်တော်တို့ဖိထားခဲ့ပါတယ်အဲ့တော့ဒီစစ်ကောင်စီကိုနိုင်ငံတကာအစိုးရတွေကအတိမတ်ပြုတဲ့အတိုင်းဒါပေါ့နော်အ
international law နဲ့တောင် international ဒီနိုင်ငံတကာဥပဒေတွေနဲ့ဆက်ဆံရေးဒီ ethically ပေါ့နော်ကျင့်ဝတ်တွေအရဆိုလို့ရှိရင်သူတို့စာတုပ်စာတမ်းတွေအနေထားတွေနဲ့ခုနပြောတဲ့သူတို့နိုင်ငံတကာကတန်ခင်းတမန်ခင်းကြီးတွေနဲ့ဒီကိစ္စကိုဖိအားပေးဖို့အမျိုးမျိုးစူးစမ်းနေကြတာကိုတွေ့ရပါတယ်ဒီဟာကြီးကဟိုပြောအောင်လဲဆိုလို့ရှိရင်အထူးအဖြစ်တော့ဒီမိုကရေစီနိုင်ငံတွေအတွက်တော့အကြီးအကျယ်ဟိုချိန်ချောက်တဲ့ ကိစ္စဖြစ်နေတာပေါ့လေနော်ဒေတာတွေမှာအခုဆိုရင်ကျွန်တော်တို့တိုင်းပြည်တွေမဟုတ်တော့ဘူးခုနထိုင်းဘက်မှာပါဆန္ဒပြတွေပါလေဖြစ်နေပြီထိုင်းမှာလည်းအာဏာသိမ်းစစ်ဆေးကသိမ်းလိုက်ပြန်ပေးလိုက်ဒီလိုဖြစ်နေတယ်ဆိုတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်မလို့ဒါ regional issue လဲအစားကစားနဲ့ဖြစ်လာနေတဲ့အနေအထားမျိုးတွေ့နေရတယ်ဆိုတော့ကမ္ဘာနိုင်ငံတွေရဲ့ထောက်ခံမှုကအမတန်မှနည်းပါတယ်ဒါထင်းထင်းသိမ်းသိမ်းနဲ့သွားဖို့လိုအပ်တယ်ဆိုတော့တစ်ချက်ကြောင့်သာစေအောင်စုနဲ့ဘာပဲပြောစားကျွန်တော်တို့ဆိုတို့တန်တမန်လေးဆိုတို့နားလည်ပြီးပါတို့ CRPH ကိုထောက်ခံတယ်တော်တော်လေးခုနပြောတဲ့ညှိနှိုင်းမှုအဖြစ်တစ်ခုရှာဖို့လို့ဆိုလို့ရှိရင်တော့အနာသိမ့်စိတ်ကောင်းဆောင်တွေနဲ့သူတို့တွေးဖို့စူးစမ်းလိုက်စူးစမ်းပြီးစကားပြောပေးမယ်အဲ့လိုစူးစမ်းတဲ့အခါမှာဆိုရင်ဒါဟာစိတ်ကောင်းဆောင်တွေကိုအတိမတ်ပြုတာမဟုတ်ပါဘူးသူတို့နားလည်ပေးပါဆိုပြီးတော့ကျွန်တော်တို့ပြောထားရရှိပါတယ်အဲ့တော့နိုင်ငံတကာရဲ့အတိမတ်ပြုမှုကတော့အင်မတန် legitimacy ရအင်မတန်ကိုနည်းပါတယ် percentage အပြင်တော်တော်လေးနည်းတဲ့အနေအထားရှိပြီးတော့ CRPH ရဲ့ဖြစ်တည်မှုကိုဒါ legitimacy ကိုအများကြီးထောက်ပံ့ပေးနေတာမျိုးရှိပါတယ်အားရစရာကောင်းပါတယ်
အဲ့တော့ဒီပြီးခဲ့တဲ့အပတ်တွင်းပဲပေါ့နော်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကနေပြီးတော့ဒီမြန်မာနိုင်ငံဒီကစစ်ကောင်းဆောင်တွေပေါ်မှာသူတို့အဓိကဒီဆီယနာသိမ်းနေပေါ့နော်တာဝန်ရှိတဲ့လူတွေကိုဟိုပြစ်မှတ်ထားပြီးတော့ဒဏ်ခတ်အရေးယူထားတယ်အဲ့အပြင်ကိုဒီမြန်မာနိုင်ငံကပိုင်ဆိုင်ထားတဲ့ဒီဒေါ်လာ1ဘီလီယံကိုလည်းပေါ့နော်သူတို့ထိန်းသိမ်းထားမယ်ထိန်းချုပ်ထားမယ်ဆိုပြီးတော့လည်းညင်ညာဆိုတော့အဲ့ဒီ1ဘီလီယံဆိုတဲ့ဟာအမေရိကန်မှာရှိနေတဲ့မြန်မာနိုင်ငံရဲ့ပိုင်ဆိုင်မှုအဲ့ဒါဘာကိုပြောတာလဲရှင်
အဓိကကျွန်တော်ထင်တယ် trade လုပ်ဖို့လို့အရင်အစိုးရတုန်းကကျွန်တော်တို့တွေနောက်ပြီးတော့ဒီမြန်မာငွေခိုင်မာအကောင့်ပို့လို့ ਨੇ ဟိုလုတ်ထားတဲ့ဟာတွေရှိခဲ့ပါလိမ့်မယ်ဆိုတော့ဒါအစိုးရကနေပြီးတော့ပိုင်ဆိုင်မှုတွေပေါ့နော်ဒီအဲ့ဒီဟာတွေကိုကျွန်မနားလည်လိုက်တာကတော့ဒါဒီတရားမဝင်အာဏာသိမ်းစစ်ဆိုရသုံးပိုင်ခွင့်မရှိဘူးဒါဒီတရားဝင်အစိုးရကလုတ်ထားခဲ့တဲ့အဲဘာပဲပြော reserve ထားတဲ့ဒီ trade မှာထားတဲ့အာမျိုးတွေဖြစ်နေတာဒါတော့ဒီဗနာရေးနဲ့ဟိုကော်မတီကထုတ်တော်ကိုယ်စားလှယ်တွေဆိုပို့ပြီးတော့ဟိုသိပါလိမ့်မယ်ဒီဗန်များနဲ့ငွေကြေးဆိုင်ရာကော်မတီတို့ဘာလို့ကိုယ်စားလှယ်တွေဆိုလို့ရှိရင်ပို့သိလိမ့်မယ်ဒါတို့လေဆိုတော့ solo ဒါကတော့ဟို conceptually ရအခြေခံသဘောတရားအရတော့ဒါဟာဟိုအာနာတိန်စစ်ဆိုရနဲ့ပဆိုင်မှုဒါပြည်သူလူထုကရွေးကောက်တင်မြှောက်ခံထားတဲ့တရားဝင်အစိုးရသားလည်းဒါကိုသုံးပိုင်ခွင့်ရှိတယ်လို့ပြောလိုက်တဲ့ message လို့ကျွန်မဒီလိုပဲနားလည်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီ American အစိုးရဘက်ကဒီလိုဒီအာဏာသိမ်းမှုပေါ်မှာသူတို့ပြင်းပြထန်ထန်ပေါ့နော်အရေးယူဆောင်ရွက်တာတွေပေါ်မှာရောဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအနေနဲ့ရောဘယ်လိုမြင်လဲရှင
်ကျူဆိုပါတယ်ကျူဆိုပါတယ်အဲကျမတို့ကတခုပဲချက်ပြီးတော့ဟိုဟိုပါပေါ့နော်ဟိုတိုက်တွန်းရတာကဘာလဲဆိုတော့အရင်တုန်းကလည်းဒီ CY ပေးဆိုတာတွေလုပ်ခဲ့တယ်အမတိထပ်ပို့ပြီးတော့ထိရောက်တဲ့အပြောင်းလဲကိုဖြစ်စေနိုင်တဲ့အရေးယူမှုတွေပို့လို့ဖို့ကျမတို့ဒီ UN Security Council မှာလည်းသူတို့ဆုံးဖြတ်ခဲ့တာဟိုပေါ့တော့ဟို announcement လုပ်ခဲ့တာရှိတယ်အဲ့တော့ resolution ပေါ့ကြီးညာချက်လိုမျိုးမဟုတ်ဘဲနဲ့ဆုံးဖြတ်ချက်လိုမျိုးချပြီးတော့လက်တွေ့ပါတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လို့ကျမတို့ကထပ်မံပြီးတော့တိုက်တွန်းခဲ့ပါတယ်အခုလည်းထပ်ပြီးတော့ဒီတိုင်းပဲတိုက်တွန်းလုပ်ပါတယ်ခုနပြောတဲ့ CY ပေးဆုံးမှုနဲ့ကျမတို့နောက်တစ်နှစ်20ထပ်ပြီးတော့မဆောင်နိုင်ပါဘူးဒါဟိုပေးလို့လည်းမရပါဘူးဒီပွဲဒီအနေအထားမျိုးမှာဒီအစင်လာကြီးဖြစ်အောင်လုပ်လို့မရအောင်အဲ့တော့ဒီထက်ပို့ပြီးတော့ပြင်းထန်တဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေနောက်ပြီးတော့ဗမာပြည်မှာစစ်အာဏာသိမ်းလို့ရှိရင်ပြည်သူလူထုရဲ့နေရီကိုစိတ်ဆန္ဒတွေကိုတယောမောကားလုပ်မယ်ဆိုရင်ဒီလိုပဲပြစ်ဒဏ်ခံရမယ်ဆိုတဲ့အဲပေါ့နော်နမူနာမျိုးတွေကျမတို့လိုအပ်နေပါတယ်နော်အဲ့တော့အဲ့လိုမျိုးဒီအဲ့လိုမျိုးဖြစ်နိုင်မဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေထပ်လုပ်ပေးဖို့ကျမတို့ကတော့တိုက်တွန်းပါတယ်
ဒါကတော့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီတွေဒီတော့ကျမအောင်ပါရစေမင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရပါပြီဒီမိုကရေစီဖော်ဆောင်မယ်ဆိုတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့စကားယုံကြည်လို့ရသလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအခုကြီးတင်ဆက်ထားပါရရှင်
ရတဲ့ဖေရီတရက်တွေကတမရကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်ပြီးနိုင်ငံတော်သမ္မတနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အပါအဝင်အစိုးရလွှတ်တော်ရုပ်ောက်ပွဲကော်မရှင်နဲ့အန်အဒီပါတီတာဝန်ရှိသူတွေကိုဖမ်းဆီးပြီးဆရာသာသိမ်းပွဲတစ်ခုဆင်နွှဲလိုက်ပါတယ်။အဲ့ဒီနေ့မှာပဲကျင်းပတဲ့ဒုသမ္မတဦးမြင့်စွေနဲ့စစ်ဗိုလ်ချုပ်ကြီးတွေတက်ရောက်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီစည်းဝေးမှာဆရာသာသိမ်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူတို့အနေနဲ့အာဏာသိမ်းရတဲ့အကြောင်းရင်းကိုရှင်းလင်းပြောကြားခဲ့ပါတယ်။သူကရုပ်ောက်ပွဲပြီးတဲ့နောက်တပ်မတော်ကမဲဆင်းတွေကိုပြန်ပြီးစစ်ဆေးခဲ့တဲ့အကြောင်းအဲဒီမှာမဲမတမာမှုဖြစ်နိုင်ပြီးစည်ရင်စေသန်းကျော်တွေးရှိရတဲ့အကြောင်းဒီပြဿနာဖြေရှင်းပေးဖို့ကော်မရှင်လွှတ်တော်နဲ့အစိုးရတာဝန်ရှိသူတွေကိုတောင်းဆိုခဲ့ကြောင်းဖြေရှင်းမပေးတဲ့အခါအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီစည်းဝေးခေါ်ပေးဖို့တောင်းဆိုရမှာလဲညစ်ပယ်ခံရကြောင်းအခုလိုမဲမတမာမှုဖြစ်နိုင်ပြီးစည်ရင်ပြဿနာဖြေရှင်းမပေးဘဲလွှတ်တော်အသီးသီးအားခေါ်ယူခြင်းအစိုးရဖွဲ့ရစူးစမ်းခြင်းတွေဟာ2008ဖွဲ့စည်းပုံခြေခံဥပဒေပုံမှန်40ကနဲ့ Puma, Lea Sakuniba, Nagaro Anago, Arma, Nipi, Yayu, and Sawichi, and Pitten Suvi, Piosu Kevare. But we may online the Anna de Apoe, a young body, Biogere, Eddie Piosgari, a Sinze, Balu Piole Ladele. Do you get Yimajagayo, Bari Pimlesura, Lila Gijaoma?
Along the deep day, the town to say you got Wakala, no Wimba Shini. နေပြည်တော်မဲယုံတခုမှာမဲပေးပြီးပြန်ထွက်လာတဲ့ဗိုလ်ချုပ်မှုကြီးမြောင်းနိုင်ကိုတရင်တော့တွေကမေးတဲ့အခါသူကအခုရွေးကောက်ပွဲရလနဲ့ပတ်သက်ပြီး အဲ့ဒီလိုလှုပ်တာဟာရွေးကောက်ပွဲရလကူပြောင်းလဲသွားအောင်လှုပ်တာမျိုးမဟုတ်ဘဲရွေးကောက်ပွဲကိုတန်တရားကင်းကင်းနဲ့ယုံကြည်လို့ရအောင်လှုပ်တာပါလို့ပြောဆိုခဲ့ပါတယ်။မဲဆင်းတွေကိုစစ်ဆေးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီတောင်းဆိုတဲ့အခါဥပဒေနဲ့မညီလို့လိုက်လျောခြင်းမပြုနိုင်ဘူးလို့တုံ့ပြန်တဲ့အခါတက်မတော်ဘက်ကသူ့ပါသူမဲဆင်းရဲ့စစ်ဆေးဓာတ်တွေလို့စစ်ဆေးတွ င်းတွေ Excel file ပြောင်းထည့်တဲ့အဲ့ဒီနာမည်မှတ်ပုံတင်မိဘနာမည်ထပ်နေတာတွေလူတစ်ယောက်တည်းမဲစင်းတနေရာတည်းမကပါနေတာတွေအသက်ရကျော်ဖြစ်နေတာတွေအသက်18နှစ်မပြည့်သေးတဲ့မဲဆန္ဒရှင်စီရင်တွေစသဖြင့်မဲစင်းချိုယွင်းမှုတွေတွေ့ရပြီးသူတို့ကတော့အဲ့ဓာရီကိုမဲမတမာမှုဖြစ်နိုင်တဲ့စီရင်ဆိုပြီးသုံးနှုန်းဖော်ပြခဲ့တာတွေ့ရပါတယ်။နောက်ဆုံးမှာတော့သူတို့အနေနဲ့မြို့နယ်ပေါင်း300ကျော်ကိုစစ်ဆေးခဲ့ရမှာအဲ့ဒီလိုမဲမတမာမှုဖြစ်နိုင်တဲ့စီရင်10တန်းကျော်တွေ့ရှိတယ်လို့ကြေညာခဲ့တာပဲဖြစ်ပါတယ်
။ဒီလိုနဲ့အာနာသိမ်းပြီးနောက်ယာယီသမရတာဝန်ယူခဲ့ရတဲ့ဦးမြင့်ဆွေရဲ့ဥပဒေကဲ့သို့အာဏာတည်သောအမိန့်ထုတ်ပြန်ရမှာတော့2008ဖွဲ့စည်းပုံအရနိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးတက်ချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ကိုတနစ်သက်တမ်းရှိမဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်အာဏာလွှဲရတယ်အဲ့လိုအာဏာလွှဲလိုက်တာဟာမဲဆင်းပြဿနာဖြေရှင်းဖို့ဆိုပြီးဖော်ပြထားတာတွေ့ရပါတယ်ဒါပေမဲ့ဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့ပြန်လည်တင်ပြချက်မှာတော့မဲဆင်းပြဿနာဖြေရှင်းရုံနဲ့မကအရေးပေါ်ကာလပြဋ္ဌာန်းချက်တွေဆောင်ရွက်လုပ်ပြီးရေလွတ်လပ်ပြီးတရားမျှတတဲ့ယူကော့ပွဲကျင်းပပြီးမယ်အဲ့ဒီမှာအနိုင်ရတဲ့နိုင်ငံရေးပါတီကိုနိုင်ငံတော်တာဝန်လွှဲအပ်ပေးသွားမယ်လို့ပြောခဲ့ပါတယ်။ဒါကိုကြည့်ရင်အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တဲ့အဖွဲ့ဟာငကိုပြောဆိုထားတဲ့မဲစင်းစစ်တာဟာယူကော့ပွဲရလဒ်ကိုပြောင်းလဲဖို့လုပ်တာမဟုတ်ဘူး။ယူကော့ပွဲရလဒ်ကိုတန်တရားကင်းကင်းနဲ့ယုံကြည်နိုင်ဖို့ဖြစ်တယ်ဆိုတာကိုပြောင်းပြန်လှန်လိုက်တယ်လို့ဖြစ်ပြီးယူကော့ပွဲရလဒ်ကိုလုံးဝပယ်ချလိုက်ပြီဖြစ်ကြောင်းယတိပြပြောဆိုခဲ့တဲ့သဘောလည်းဖြစ်ပါတယ်။
ဒါကို February 10ရက်နေ့ကပြောတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြည်သူကိုပြောတဲ့မေးခွန်းထဲမှာလည်းတွေ့မြင်နိုင်ပါတယ်။မေးခွန်းထဲမှာသူ့အနေနဲ့လမ်းပြမြေပုံ5ချက်ထုတ်ပြန်ပြီးအကောင့်ထဲပေါ်နေတဲ့အကြောင်းနံပါတ်1မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအသစ်ပြန်ဖွဲ့ပြီးမဲစီရင်ကိစ္စဆောင်ရွက်နေတဲ့အကြောင်းနံပါတ်5မှာတော့အရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေဆောင်ရွက်ပြီးရင်2008ဖွဲ့စည်းပုံခြေခံဥပဒေနဲ့ရွေးကောက်ပွဲတစ်ခုကျင်းပနိုင်တဲ့နိုင်ငံရေးပါတီကိုအာဏာလွှဲပေးမယ်ဆိုပြီးဖော်ပြထားပါတယ်။အာဏာသိမ်းကောင်စီကနေနိုင်ငံတကာမိသားစုကိုမျက်နှာမူပြီးပြောတဲ့စီမှာတော့နောက်ပုံစံတစ်မျိုးပါ February 5ရက်နေ့စွဲနဲ့နိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အဲ့ဒီနေ့မှာပဲမြန်မာနိုင်ငံအခြေစိုက်တာမတ်ကြီးတွေတန်တမန်တွေကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကိုနိုင်ငံကြီးဝန်ကြီးဦးဝင်းမောင်တွေရှင်းနေတဲ့စီမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ကာကွယ်ဦးစည်းချုပ်ရုံးကမကြာခဏပြောလို့ရှိတဲ့မဲမတမာမှုဖြစ်နိုင်တဲ့စီရင်ဆိုတဲ့စကားလုံးနေရာမှာမဲမတမာမှု10တန်းကျော်မဲနေမှုများအဖြစ်ပြောင်းလဲပြောဆိုသွားတာတွေ့ကြရပါတယ်ဒါတွေကိုကြည့်ရင်အာနာသိန်းကောင်စီကနေဖွဲ့စည်းပေးလိုက်တဲ့ရွေးကောက်ပွဲကော်မရှင်ဘာဆက်လုပ်မလဲဆိုတာပုံကြီးပေါ်လွင်စေပါတယ်။သူတို့အနေနဲ့မဲစင်းမှန်မှန်စစ်ဆေးတာရွေးကောက်ပွဲရလဒ်မှန်မှန်စစ်ဆေးပြီးမှန်ကန်ရင်ရွေးကောက်ပွဲရလဒ်ကိုဆက်ပြီးအကောင့်ထဲပေါ်ဆိုတာမျိုးမဟုတ်ဘဲရွေးကောက်ပွဲမှာမတမာမှုရှိခဲ့တယ် NLD အနိုင်ရတယ်ဆိုတာမဟုတ်ဘူးဆိုတဲ့အဖြေထွက်လာအောင်အကောင့်ထဲပေါ်မဲ့သဘောမြင်တွေ့လာရပါတယ်ဒါနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေကိုဖမ်းဆီးထားတာလက်ရှိမှာလည်းကော်မရှင်အဆင့်ဆင့်တာဝန်ရှိသူတွေကိုဖမ်းဆီးနေတာတွေနဲ့ဆက်ဆက်ကြည့်နိုင်ပါတယ
်အခြားတစ်ဖက်မှာလည်း NLD ပါတီခေါင်းဆောင်တွေကိုဆက်ပြီးဖမ်းဆီးထိန်းသိမ်းတာ NLD ရုံးတွေကိုတရားမဝင်ဝင်ရောက်မှွေနှောက်ပြီးဆက်ရက်ဆရာအပါဝင်ပစ္စည်းတွေသိမ်းယူသွားတာတွေကလည်းအာဏာသိမ်းကောင်စီအနေနဲ့ NLD ပါတီကိုနှိမ့်ကွနေတယ်ဆိုတာပြသနေပါတယ်ဒီအတွက်ဗိုလ်မှူးကြီးမေအောင်လှိုင်ပြောတဲ့အရေးပေါ်ကာလပြဋ္ဌာန်းချက်တွေဆောင်ရွက်ပြီးရွေးကောက်ပွဲတစ်ခုလုပ်ပေးမယ်။နိုင်တဲ့ပါတီကိုအာဏာလွှဲပေးမယ်။သူ့အနေနဲ့စစ်မှန်ပြီးစီကံပြေးဝတဲ့ပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးဆောင်ရွက်လျက်ရှိတယ်ဆိုတာဟာ ยุคซาลุยาได้มวยไม่ใช่หรอกอภิไตรโซก็တော့လက်ရှိရဟန်းရှင်သူပြည်သူလူတရားလုံးရဲ့ဆန္ဒထုတ်ဖော်မှုတွေကိုမရရအောင်နေနေဖြိုခွဲ2010ပုံစံယူကော့ဘွဲတစ်ခုပြန်လုပ်ပေးပြီးစစ်ဘုံချုပ်တွေနဲ့စစ်ဘုံချုပ်ဟောင်းတွေပဲကြီးဆိုးတဲ့ခက်တစ်ခက်ကိုပြန်လဲထူထောင်ဖို့ကြိုးစားနေတာမျိုးပဲရည်တွေ့နေရကြောင်းပါ
ဒီရီကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ၊အီးမေးလ်တွေ၊ဖျူရီ Facebook စာမျက်နှာမှာလာရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေနဲ့ ပေါ်ပြပေးသွားခြင်းပါတယ်เนาะပထမဆုံးတော်ရရှင်တယောက်ရေးလာတာကတော့ဖျူရီပမ်မစ်ညူရီတဲ့မြန်မာနိုင်ငံအတင်းအဓမ္မဖြစ်ပျက်နေတာတွေသတင်းအမှန်တွေနိုင်ငံတကာကတည်အောင်လုပ်ပေးပါเนาะဆိုတော့ရေးလာပါတယ်မက်ဆန်နာဆိုတဲ့တော်ရရှင်ကတော့ဖျူရီလိုင်းကသတင်းသားထောင်လို့မရဖြစ်နေပါပြီအရင်တော့ကလိုပဲရေဒီယိုတလုံးကိုကျွန်မဖေဗရူလာ14ရက်နေ့မှာဝယ်ပြမှာပါ VOE ကတယ်ဆောင်လာပေးမယ်ကျမတို့မြန်မာနိုင်ငံပြည်သူတွေအတွက်စိတ်ခွန်အားတွေပြည့်စုံမယ်သတင်းစကားတွေရရနေနဲ့နားထောင်မှာ VOE ရေးတဲ့သူကအစာရအများကြီးအခုတော်ရေးလာတာတွေ့ရပါတယ် တခါတလေလဲကျမတို့Facebookကနေပြီးတော့လိုင်းမကြရအောင်ဆိုပြီးတော့ရေးလာကြတဲ့စာရင်လက်ခံရရှိပါတယ်เนาะအဖြေတော့အရှာလို့မတွေ့ပေမဲ့ကျမတို့အစီအစဉ်တွေကိုရေဒီယိုကနေဖမ်းယူနားဆင်မယ်ဆိုရင်တော့ပို့ပြီးတော့အဆင်ပြေမယ်လို့ထင်မိပါတယ်ကျမကဒီမက်ဆန်နာဒီနေ့မှာရေဒီယိုလေးဝယ်မယ်ဆိုလို့လဲကျမတို့ရေဒီယိုအတန်လိုင်းနေဖမ်းလို့ရတယ်မီတာလိုင်းနံပါတ်တွေပို့ပေးလိုက်ပါရဲ့เนาะမက်ဆန်ဂျာမှ င်နိုင်ပါတယ်။ဥမာ kilohertz 9380ဆိုရင်တော့ဒီအနောက်ဆုံး3လုံးရှိမှာတသမာထက်အဲဒါ megahertz 9.383ဖြစ်ပါတယ်ရှင်။ view ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မက်ဆန်နာကြီး။နောက်ဆုံးအခုရက်ပိုင်းတွေအတွင်းမှာဖြစ်နေတဲ့မြန်မာနိုင်ငံမှာအများပြည်သူလုံခြုံရေးတော်တော်ကိုစိတ်မချရဖြစ်နေပါတယ်ဆိုပြီးရေးလာကြတဲ့သတင်းရှင်တွေစာတွေကိုကျွန်မအခုဖော်ပြပေးချင်ပါတယ်ပထမအဆုံးဘဝသစ်ဆိုတဲ့သတင်းရှင် Messenger မှာစာရေးပြီးတော့ပို့လာတာပါအ
ာနာသိန်းစစ်ကောင်းဆောင်ကတော့ပြည်သူကိုအတော်ဒုက္ခပေးနေပါပြီတိုင်းပြည်အေးချမ်းနေလျက်နဲ့တိုင်းပြည်မငြိမ်သက်လို့အာနာသိန်းနဲ့ပြောအခုတိုင်းပြည်ကသူ့အာနာသိန်းလို့မငြိမ်သက်ရတာပြည်သူကသူ့လောက်ရကြောင်းလမ်းမထွက်နေရတာဒါကိုတိလိရနဲ့ထောင်ကားသူတွေလွတ်ရက်ွက်တဲလဲပေါက်ကရတွေလောက်ခိုင်းအခုရဲတွေပါပေါက်ကရလောက်ခိုင်းနေပြီရွေးကောက်ပွဲအန်ဒီနိုင်ရမဲတွေကိုမီးရှို့နေတဲ့ဓပုံတွေလည်းတက်လာနေရဲ့သူ့လောက်ရက်ကိုကဘာကုလသမဂ္ဂအနေနဲ့ချီတီရရအများဆုံးအေးအေးဆောင်ရပေးဖို့တောင်းဆိုပြရစေအမေစုနဲ့တကသမ္မတကြီးဦးဝင်းမြင့်နဲ့အတူဖန်စီထားရဲ့ခေါင်းဆောင်တွေအများဆုံးလွတ်မြောက်အောင်ကူညီပေးပြီးမြမပြည်သူလူထုအာနာရှင်ရဲ့ဒုက္ခပြမှုပေါင်းစုံမှာကာဝယ်ပေးဖို့အနုအညွတ်တောင်းပန်ပါတယ်အတော်ဒုက္ခပေးနေပါပြီ
မြမပြည်သူလူတို့ကိုအာနာရှင်ဒုက္ခပေးနေမှုအပေါင်းကနေပြီးတော့အကာအကွယ်ပေးပါတဲ့ပန်ချားလာတာဖြစ်ပါတယ်နောက်ထပ်အေမျိုးသားဆိုတဲ့သောရရှင်ကလည်းသူ့လိုခက်ဆင်ဆင်စာမျိုးရေးလာတာပါအခုကျွန်မကဒီသောရရှင်အားလုံးရဲ့စာတွေကိုမဖော်ပြပေးနိုင်လို့တချို့ရဲ့စာတွေကိုပဲဖော်ပြပေးနိုင်တာဖြစ်ပါတယ်နော်အားလုံးရေးလာကြတဲ့စာတွေကခက်ဆင်ဆင်တူပါတယ်အေမျိုးသားဆိုတဲ့သောရရှင်ကကျွန်တော်တို့ပြည်သူလူထုတရက်လုံးအရန်ကိုစိတ်ဆင်းရဲလူပင်မစိတ်ပင်မစီရင်နေကြရပါလေတဲ့ညညဆိုလဲကောင်းစွာမအိပ်ရပါဒါတွေကိုလဲတိပီးဖြစ်မှာပါကျွန်တော်တို့ဒီထက်အသေးမခံနိုင်ကြတော့ပါဘူးမြမစစ်အာဏာရှင်တွေကိုစီရင်အရေးယူနိုင်ဖို့ကျွန်တော်တို့ပြည်သူတွေဘလို့လှုပ်ဆောင်ရမလဲဆိုတဲ့အချက်လေးတွေကိုတက်တိတ်နားလဲသူတွေနဲ့မင်းမြန်ရှင်နေကန်းလေးတွေလှုပ်ပြီးတော့ဖြစ်ဖြစ်အကြံဉာဏ်ပေးခြင်းဖြစ်ဖြစ်လှုပ်ဆောင်ပေးစီချင်ပါသေးမြမပြည်သူလူထုတရက်လုံးကိုစားတောင်းဆိုပါလေအရင်ကလို VOA BBC RFA တို့ကိုနားထောင်ဖို့ရေဒီယိုလေးခိုးဖွင့်ရတဲ့ဘဝကိုပြန်မရောက်ချင်တော့ပါဘူးဗျာတဲ့ကျွန်တော်တို့လူခွင့်ရည်အရင်ကိုဆုံးရှုံးနေရပါတယ်ဆိုပြီးတော့အေမျိုးတန်ဆိုတဲ့တော်ရရှင် Messenger ကနေစာရေးပို့လာပါတယ်ရှင် တဲ့နဲ့ဒိုဒိုဆိုတဲ့သွားရှင်အမြင်ကိုလည်းအခုဆက်ပြီးတော့ဖော်ပြပေးစမှာရှင်
ပုံမှန်အမျိုးမျိုးထုတ်အိမ်ဖောက်မီရှိုအိမ်တွေအုပ်စုလိုက်ဝိုင်းရေစစ်တက်နဲ့ထောင်ထွက်တွေပဲလုပ်နေပါတယ်နိုင်ငံတော်အေဂျင့်တရားရေးကိုသူတို့ပဲဖြတ်စည်းနေတာပါဖန်ရမ်းမပါပဲညစဉ်တိုင်းအိမ်ထဲတွေအုတ်တိုင်းကျော်ဝင်ပြီးလူတွေဖမ်းနေပါတယ်အရဲဝတ်နဲ့ရောစစ်ဝတ်နဲ့ရောပြည်သူတွေညာရောနေရောအေးအေးချမ်းချမ်းနေလို့မရပါဘူးလက်နက်မဲ့ပြည်သူတွေဘက်ကအေဂျင့်စွာတုံ့ပြန်နေစေပါသူတို့ပဲစူပူအောင်လုပ်ပြီးတော့ဒရုန်းနဲ့လည်းမှတ်တမ်းယူနေပါတယ်စုဘူးလို့သူတို့ထိမ့်နေရပါတယ်ဆိုတာကိုသက်သေကြဖို့ပါ MRTV နဲ့ညရီမှာလည်းသူတို့ထုတ်ပြန်တဲ့သတင်းနဲ့လုံခြုံသတင်းတွေပဲလွှင့်နေတာပါတိုင်းပြည်ဒီလောက်စုနေတာအေးချမ်းစွာလေးချိန်ကလုံနေတယ်လို့ CDM ကြောင့်ဘယ်ဆရာမမှကြောင်းမတက်တာကိုဘယ်ကဓာတ်ပုံတွေမှမသိယူလာပြီးအေးချမ်းစွာပညာသင်နေပါတယ်လို့ပြောရရင်ညာလွှင့်နေတာတွေအများကြီးပါမြန်မာပြည်သူတွေရဲ့ဒုက္ခကိုကယ်တင်နိုင်မှုနိုင်ငံတကာကအကူအညီအမြန်ရဖို့ဝိုင်းဝန်းကူညီပေးကြစီလိုပါတယ်
ကျန်တဲ့ဒေါ်ရိုးဆိုတဲ့သွားရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာပါနောက်ထပ်ကိုကျော်ဆိုတဲ့သွားရှင်ကလည်းဒီလိုမျိုးဒီအားလုံးသတင်းတွေမှာကြားနေပြီးသားဖြစ်တဲ့အတိုင်းဒီရက်ွက်တီတွေမှာလုံလုံရင်းမတိမငိမ့်ဖြစ်နေလို့စိုးရိမ်နေရပါတယ်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ
်သူတို့တကယ်လုံချင်တယ်ဆိုရင်ထောင်သားတွေနဲ့လုံစရာလုံမလားပတ်စံမြင်များပြီးပြီးတခြားလူနဲ့လုံမှာပေါ့သူတို့လူချင်းတာကပြည်သူတွေလန့်အောင်လည်းမဟုတ်ဘူးအရေးပြက်ပြီးမနှက်မထနိုင်အောင်လည်းမဟုတ်ဘူးသူတို့တကယ်လူကျင်တာကဘာလဲဆိုတော့အကြမ်းဖက်လူတစုကအပြစ်မဲ့ပြည်သူတွေကိုနှိပ်စက်တယ်ဆိုတဲ့သတင်းကိုပဲလူကျင်တာအဲ့ဒါမှစစ်တပ်ကဝင်ထိန်းတဲ့ဘာညာဆိုတာကြီးလာမှာမင်းစရာရှိတာကဘာလို့လူငှားပြီးမလုပ်လဲဆိုတော့မိသွားလို့စိတ်ရင်ဘာလို့မဆိုးဝိုင်းလုံးမှာကြောက်ပြီးအမှန်တိုင်းဖြေကြမှာပဲအဲ့ဒီကြရင်သူတို့လူကျင်တာမရဘူးအဲ့ဒီရောဘာလုပ်လဲဆိုတော့ပရမဆုံးသူတို့လူတွေနဲ့ကောလာဟာလာပြတ်အောင်လက်နက်တွေမီးကွင်းနေတဲ့အရင်လုပ်တယ်ပြီးတော့ထောင်သားတွေကိုလှုပ်ပြီးညာဘက်လိုက်ချပေးလိုက်တယ်ထောင်သားတွေကတော့ညမထွက်ရအမေးရှိတာပြီးပုံမရဘူးလူအုပ်ကြီးကတွေ့ရတဲ့ဒုတ်တင်နဲ့ဝိုင်းရိုက်လိုက်တော့သူတို့လည်းပြေးကြမှာပဲမိလို့နှိပ်စက်တာပဲဖြစ်ဖြစ်လုံးမရဆိုရင်ကဘာကိုအဲ့ဒီတရင်ဖွာလိမ့်မယ်အပြစ်မဲ့သူတွေကိုနှိပ်စက်ပါရဲ့ဘာညာပေါ့အခုလူတွေတုံးနဲ့လိုက်နေရတွေကိုဒရုန်းနေနဲ့မှတ်တမ်းတင်လိုက်ရိုက်နေရရဲ့မိရသူတွေကလည်းတချို့ဘာမှမသိကြတာလက်နက်မပါတာတွေပဲကြည့်ပါတချို့ဆိုရင်သူတို့မျက်လုံးတွေကဘာမှမသိရပုံစံနဲ့ကြောက်နေကြတာလက်နက်မပါပဲမိရဆိုရင်လုံးဝမနှိပ်စက်ပါနဲ့ဘာမှမလုပ်ပါနဲ့မနှက်ကြရင်နေရကိုပြန်လွတ်ပေးလိုက်ပါသူတို့ထောင်ချောက်တဲ့လုံးဝမဝင်မိပါစေနဲ့
ဒါကကိုကျော်ဆိုရဲသွားရှင်ဒီအခုဖြစ်နေတဲ့အခြေအနေတွေပေါ်မှာမူတည်ပြီးတော့စိုးရိမ်စိမ်းနဲ့အကယ်၍တကယ်လို့ဒီလုံုံရေးစိတ်မချရလို့ရက်ခွက်ထဲကိုလူစိမ်းဝင်နေဆိုတာမျိုးတရားရက်ကိုမိရင်လည်းအနေနဲ့မပြုတ်ပဲနဲ့ပြန်လွတ်ပေးပါဆိုပြီးတော့ခုလိုရေးလာတာဖြစ်ပါတယ်ရှင်ဒါကတော့သောရရှင်ကိုကျော်သူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်။နောက်ထပ်သောရရှင်တယောက်ကတော့မြာနှင်းဆိုတဲ့သောရရှင်မှာသူ့ရဲ့သဘောထားကိုလည်းကျွန်တော်တို့ VOE မြန်မာပိုင်း Messenger မှာစာရေးပြီးတော့အခုလိုဖွင့်ဟလာပါတယ်
။ရာသဆိုလူတွေလိုက်ဖမ်းနေပြီးအိမ်ချဝင်းတွေလည်းအထိအတင်းဝင်ရောက်ပြီးဖမ်းဆီးနေပါပြီ။ထောင်ကလွတ်လိုက်တဲ့လူတွေနဲ့အပြင်ကငှားထားတဲ့လူတွေနဲ့ရက်ွက်တွေရဲ့မီးတွေလိုက်ရှို့ခိုင်းနေပြီး VOE သတင်းဌာနမှတာဝန်ရှိသူများကျေးဇူးပြုပြီးနိုင်ငံတကာမီဒီယာတွေကိုဖြန့်ဝေပေးပါအခုဆိုပြည်သူတွေမှာကိုယ်နိုင်ငံကိုမျိုးကိုရက်ကွက်ကိုအိမ်မှာတော့မလုံခြုံတော့ပါဘူးအရန်ကိုကြောက်နေရပါပြီ
ဟုတ်ကဲ့ဒါကတော့ VOE သောရရှင်မြန်နေရဲ့ဒီမီယူဆာချက်ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့ဒီသောရရှင်ရဲ့စာတွေကတော့ခက်ဆန်ဆန်တူနေတဲ့သောရရှင်ရဲ့အားလုံးရဲ့စာတွေကလည်းတချို့ကိုရွေးချယ်ပြီးထုတ်လွှင့်ပေးလိုက်တာဖြစ်ပါရဲ့နော်သောရရှင်ရဲ့အခုလိုမျိုးသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုကျွန်တော်တို့ VOE မြန်မာပိုင်းမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွင်းစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရေးကနေစာပို့မယ်ဆိုရင် VOE American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ဒန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင် ကိုတော်ရရှင်ကမြတ်တာလက်ဆောင်တခြင်းလေးတစ်ခုနဲ့ဖြောပြပေးကြပါလေခေါအားဖြင့်မိငယ်ဆိုတဲ့တခြင်းဖြစ်ပါလေတေးရီကိုနေဝင်မူရင်တေးစုခေမောင်တို့ဖြစ်ပါလေခေမောင်တို့တီဆိုတဲ့တခြင်းကိုအားလုံးနှစ်သက်ပြီးတော့ပြည့်တဲ့အားပေးမှုအများကြီးရထားတာပါဒီနေ့တော့ကျွန်မကဒီတခြင်းလေးကိုအမျိုးသမီးအစိုးရ၃ယောက်စူပေါင်းတီဆိုထားတာကိုထုတ်လွှင့်ပေးကြပါမယ် ကျွန်တော်တို့ရဲ့ရှိရိုးတီဆူထားတဲ့ခွန်အားဖြင့်မြင့်ရဲ့ဆိုတဲ့ပုံစံနားဆင်ကြရအောင်ပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာရင်ပြည်ရဲ့မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးရရင်ရင်ဖွင့်ကြရင်လည်းဒီတဲ့ချင်းတောင်းဝါရီကိုတင်းနေရင်းညာဝိုင်းနဲ့တင်းနေကနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ခြင်းဖြတ်ပေးနေပါတယ်ဗီဒီယိုကနေဖန်ယူန ထုတ်ပေးခဲ့တဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြန်နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွေ့ပြီးနားထောင်နိုင်ပါလိမ့်ရှင်။ Tomorrow ရဲ့ Internet စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ဒီမှာအေးဖန်အောင်ကြပါ VOA ကလည်းစာရေးကြရအောင်နော်။တော်ရရှင်ရဲ့အားလုံးရှင်းလင်းဆက်နေကြပါစေရှင
်။
ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။အမေရိကန်ပြည်သူတွေကအတိတ်ကသူတို့ရဲ့ခေါင်းဆောင်တွေကိုခုန်ပြုတ်ပြီးနှစ်စဉ်ဖေဖော်ဝါရီလရဲ့တတိယမြောက်တင်းလာနေ့ကိုသမရများနေ့အဖြစ်သတ်မှတ်ကာရဝပြုကြပါတယ်။ဒီနေ့မှာသမရအားလုံးအတွက်ခုန်ပြုတ်တာဖြစ်ပေမဲ့မူရင်းကတော့အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမရဂျော့ချ်ဝါရှင်တန်ကိုရည်စူးခဲ့တာဖြစ်ပါတယ်။ဂျော့ချ်ဝါရှင်တန်ဟာအမေရိကန်တော်လှန်ရေးစစ်ပွဲကာလမှာခေါင်းဆောင်တယောက်ဖြစ်ရုံသာမက နိုင်ငံရဲ့ပထမဆုံးအုပ်ချုပ်မှုအာဏာတာဝန်ယူတဲ့အတွက်ကြောင့်မှာအကြီးအကျယ်လူကြိုက်များတဲ့သမရဖြစ်ပါတယ်။သူ့ကိုအမေရိကန်ပြည်ထောင်စုရဲ့ဖခင်လို့တင်စားခဲ့ကြတာအခုအချိန်ထိလည်းမကြာခဏရည်ညွှန်းနေကြသေးဖြစ်ပါတယ်။အဲ့ဒီအချိန်ဟာအင်အားအကြီးဆုံးစစ်တပ်ကိုပိုင်ဆိုင်ပြီးအမေရိကန်နေအပေါ်ကိုလိုနီချဲ့ထွင်သူတွေကိုနိုင်အောင်တိုက်ထုတ်အောင်ပွဲခံနိုင်တဲ့စစ်ရေးကောင ွေ့အကြုံအများကြီးလက်ဆင့်ကမ်းပေးခဲ့ပါတယ်။နိုင်ငံတော်ဝန်ဩဇာတက်ရောက်နိုင်မဲ့သမရအာဏာအပြည့်အဝရှိရမယ်ဆိုပေမဲ့ထိနှံဆန်ဘရင်စနစ်ပုံစံမျိုးမဟုတ်ပဲထိမ့်ညှိပေးဖို့လိုအပ်တယ်ဆိုတာကိုဂျော့ဂျ်ဝါရှင်တန်ကယုံကြည်ပါတယ်။သူတကယ်လို့သမရတာဝန်ထမ်းဆောင်နေတော့ကွယ်လွန်ခဲ့ရင်ပြည်သူလူထုဟာသမရဆိုတာတသက်လုံးတာဝန်ယူရမှာဖြစ်တယ်လို့ဆုံးဖြတ်ကောင်းဆုံးဖြတ်နိုင်တဲ့အတွက်စိတ်ပူမိတာကြောင့်သမရတက်တန်2ချိန်အပြီးမှာနှုတ်ထွက်လိုက်ပါတယ်။သမရတက်တန်4ချိန်တာဝန်ယူတဲ့ Franklin Roosevelt ကလွဲလို့သူ့နောက်ပိုင်းတာဝန်ယူတဲ့သမရတိုင်းဟာ George Washington ရဲ့နမူနာအတိုင်းတက်တန်2ချိန်ပဲတာဝန်ထမ်းဆောင်ခဲ့ကြပါတယ်။ American Congress လွှတ်တော်ဟာ1952ခုနှစ်ကြမှာအခြေခံဥပဒေပြင်ဆင်ဖြစ်ဆွက်ချက်အမှတ်22ကိုအတည်ပြုပြီးသမရတာဝန်ကိုတက်တန်း2ချိန်သာထမ်းဆောင်권ရှိတယ်လို့ကန့်သတ်လိုက်ပါတယ်။သမရဝါရှင်တန်ဟာသမရလုပ်ငန်းတွေထိရောက်စေဖို့အတွက်လမ်းကြောင်းချမှတ်တာမှာတိတိတသာဩဇာညောင်းခဲ့ပါတယ်။နိုင်ငံရေးမူဝါဒ၊စစ်ရေးလှုပ်ထုံးလုပ်နည်းနဲ့စီးပွားရေးမူဝါဒအပါအဝင်ကဏ္ဍပေါင်းစုံနဲ့ပတ်သက်တဲ့စံထားရမယ့်အချက်တွေကို George Washington ကချမှတ်ပေးခဲ့ပါတယ်။ဒါကြောင့်သူကွယ်လွန်ပြီးတစ်နှစ်အကြာ1800ပြည့်နှစ်နှစ်ဆန်းပိုင်းကြတော့ George Washington ရဲ့မွေးနေ့ဖေဖော်ဝါရီလ22ရက်နေ့မှာသူတည်ထောင်ခဲ့တဲ့နိုင်ငံတော်ဝန်သူ့မွေးနေ့ကိုအလွတ်တဘောဂုဏ်ပြုကျင်းပခဲ့ကြတာတကယ်တော့မဆန်းပါဘူး။1885ခုနှစ်ကျမှ George Washington ရဲ့မွေးနေ့ကိုတရားဝင်အလုပ်အားလိုက်ရဲ့အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့ပါတယ်။နောက်ထပ်ကြီးမြတ်တဲ့ခေါင်းဆောင်တစ်ယောက်ဖြစ်တဲ့ Abraham Lincoln ရဲ့မွေးနေ့ကလည်း George Washington ရဲ့မွေးနေ့နဲ့သိပ်မကွာတဲ့ဖေဖော်ဝါရီလ22ရက်နေ့ဖြစ်ပါတယ်။နောက်ဆုံးမှာအမေရိကန်ပြည်သူတွေကဖေဖော်ဝါရီလရဲ့တတိယမြောက်တနင်္လာနေ့ကိုသမရတွေအားလုံးကိုဂုဏ်ပြုတဲ့အထိတ်အမှန်အနေနဲ့နိုင်ငံတော်ဝန်အလုပ်အားလိုက်ရဲ့အဖြစ်သတ်မှတ်လိုက်ကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့ခေတ်ကောင်းချိန်မှာရောခေတ်မကောင်းတဲ့ကာလမှာပါအခက်အခဲဆုံးအလုပ်ကိုတတိရှိရှိနဲ့စိတ်ပိုင်းဖြတ်ချက်ချပြီးဥဆောင်ခဲ့တဲ့ခေါင်းဆောင်တွေကိုကာရဝထားအလေးပြုတဲ့သမရများအတွေ့အထိတ်အမှန်နေ့ဖြစ်ပါတယ်။အားလုံးရဲ့အမြင်မှာတော့နှစ်လဝဲဟာအကောင်းဆုံးတောက်ပတဲ့အဆောင်အယောင်တွေနဲ့အပြင်ကနေဝန်းရံထားတဲ့အဆင့်အမြင့်ဆုံးရာထူးပါပဲ။ငါအတွက်ကတော့ဘာမှမဟုတ်ပါဘူး။အပေါ်ရန်တွေရဲ့နောက်ွယ်မှာတော့လူတွေချိန်နှက်အောင်အားဖြည့်ပေးတဲ့စွမ်းပကားတွေနဲ့ဆက်ဆက်ပြီးထင်ဟတာဖြစ်ကောင်းဖြစ်နိုင်ပါတယ်လို့သမရ George Washington ကသူ့တငယ်ချင်းတယောက်စီကိုစာတစောင်ရေးခဲ့ပူပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရစေ
။အခုဆက်ပြီးတင်ဆက်ချက်ချုပ်ကိုတင်ပြပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြမှုတွေတနင်္လာနေ့မှာလည်းတိုးလာနေပါတယ်။ကချင်ပြည်နယ်မှာတော့မြကြီးနားမြို့စစ်မှုဇုံရပ်ကွက်ကပြစ်စစ်ဒဏ်အားပေးဆဲအောင်မှာစစ်တပ်ကနေလာရောက်တပ်ဆဲတာကိုဖယ်ရှားပေးဖို့အတွက်တောင်းဆိုဆန္ဒပြတဲ့ဒေသခံတွေကိုရဲနဲ့စစ်တပ်ကမျက်ရည်ပုံတွေတုံးပြီးလူစုခွဲခဲ့ပါတယ်။အခုလိုမြကြီးနားမှာဆန္ဒပြတဲ့လူစုကိုစစ်တပ်ကနေဖြုတ်ခွဲနေချိန်မှာပဲမြို့ကြီးအတော်များများမှာတန်ချက်ကစစ်ကားတွေဝင်ရောက်နေရာယူလာခဲ့ကြပါတယ်။တနင်္ဂနွေညနေပိုင်းမှာရန်ကုန်မြစ်ကြီးနားနဲ့ရခိုင်ပြည်နယ်စစ်တွေမျိုးတွေကိုဝင်ရောက်လာတဲ့စစ်ကားတွေကိုလူလူကတံပုံးတွေတန်ချောင်းတွေတီးပြီးမကျေနပ်ကြောင်းပြတာခဲ့ကြပါတယ်။ဆန္ဒပြမှုတွေအရှိန်မြင့်နေချိန်မှာပဲစစ်အာဏာပိုင်တွေကအကြမ်းတမ်း 13,000 ကျော်လွှတ်ပေးလိုက်တဲ့အတွက်ပြည်သူတွေကြားစိုးရိမ်မှုတွေတိုးလာကြပါတယ်။ညဘက်တွင်မှာအာဏာပိုင်တွေဘက်ကဖမ်းဆီးတာနဲ့ရက်ကွက်တွေအတွင်းဘယ်ကမှမသိတဲ့လူစင်းတွေဝင်ရောက်လာနေတဲ့အတွက်မြို့အတော်များများမှာပြည်သူတွေဟာစိုးရိမ်ထိတ်လန့်မှုတွေရှိလာပြီးရရလိုက်ကိုတူကိုထလုံခြုံရေးတာဝန်တွေယူလာကြပါတယ်။မြန်မာနိုင်ငံမှာအခုလိုဆန္ဒပြလူလူကိုစစ်အာဏာပိုင်တွေကဖြုတ်ခွင်းမှုတွေလုပ်လာတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာတမန်ကြီးတွေကတနင်္လာနေ့မှာအကြေညာချက်ထုတ်ပြန်ပြီးတရားဝင်အာဏာယူထားတဲ့အစိုးရကိုဖြုတ်ချဖို့ဆန္ဒပြတောင်းဆိုတာတွေကိုစစ်တပ်ကအင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့တောင်းဆိုလိုက်ပါတယ်။တနင်္လာနေ့မနေ့ချင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့်VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းဘေးရန်နဲ့အမျိုးမျိုးကကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာပါ။
This program has come to you from the Voice of America, Washington.